Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်တန်ကနေ2019ခုနှစ်ဒီဇင်ဘာလ24ရက်အင်္ဂါညပိုင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ2532နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။အင်္ဂါညအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်။မင်္ဂလာပါရှင်ကျမခင်ကြီးသွေးပါ။စီးမြားနိုင်ငံအနောက်တောင်ပိုင်းမှာအရက်သားတောင်းနဲ့ချီထွက်ပြေးရတဲ့အစိုးရရဲ့ထိုးစစ်ဆင်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။မြောက်ကိုရီးယားနျူကလ িয়ার ရေးနဲ့ပတ်သက်လို့တော့တရုတ်ဂျပန်နဲ့တောင်ကိုရီးယားနိုင်ငံခေါင်းဆောင်တွေဒီနေ့တွေ့ဆုံဆွေးနွေးကြပါတယ်။နီပေါ်နိုင်ငံမှာငွေကြေးဆိုင်ရာရာဇဝတ်မှုကျူးလွန်ထားသူတွေအဖြစ်တန်လျာရှိတဲ့တရုတ်နိုင်ငံသား122ဦးကိုအာဏာပိုင်ကဖမ်းဆီးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေကိုကိုဝင်းမင်းနဲ့အတူပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းသောတာရှင်နေနာဆရာမယ်ထိတ်တန့်ရောက်သတင်းလွှာတွေထဲမှာတော့ဘယ်တော့မှမပြီးဆုံးနိုင်တဲ့စစ်ပွဲတွေကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းမယ်ဆိုတဲ့ကိစ္စနဲ့အမေရိကန်သမ္မတကမဲဆွဲစည်းရုံးနေပေမဲ့လို့အမေရိကန်စစ်သည်2,000ကျော်ကတော့ပြည်ပမှာတက်ဆွဲနေရကျဲဖြစ်တဲ့အကြောင်းသတင်းလွှာနဲ့အတူရခိုင်ပြည်နယ်မြောက်ပိုင်းဒေသကမြို့နယ်တချို့နဲ့ချင်းပြည်နယ်ဘက်မှာဒီအင်တာနက်တွေပိတ်ဆို့ထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့
ဒီလိုမျိုးစစ်ဖြစ်ပွားနေတယ်မနီဘကဖြစ်ပွားနေတဲ့နေရာတွေမှာလုံးဝမလုပ်ဖို့နဲ့လာဘက်ရွေးကောက်ပွဲရောနောက်ပိုင်းဘလို့အချိန်တွေမျိုးမှာပဲဖြစ်ဖြစ်အင်တာနက်ထက်ကောက်မှုရဲ့အင်တာနက်အမြန်နှုန်းချ
ွင်အင်တာနက်တွေအမြန်ဆုံးပြန်ဖွင့်ပေးဖို့ဒီကနေ့တောင်းဆိုဆန္ဒပြတဲ့အကြောင်းသတင်းမကြားခင်ပြည့်စုံနားဆင်ရပါမယ်။နောက်တိုက်ပွဲတွေဖြစ်ပွားတဲ့နယ်မြေတွေမှာနေရတဲ့ခရစ်ယာန်ဘာသာဝင်တွေဘက်ကတော့သူတို့နေထူးနေမြတ်ဖြစ်တဲ့ခရစ်မတ်နေ့ကစလို့ရေရှင်ငြိမ်းချမ်းရေးရဖို့မျှော်လင့်နေတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်တွေနဲ့အတူ VOA ရဲ့သောတာရှင်တွေအတွက်ခရစ်မတ်တေးသခြင်းလေးတစ်ပုဒ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒုတိယပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေကိုနားဆင်ရမှာပါ။အခုရေဆုံးကတော့နောက်ဆုံးရသတင်းတွေကိုမခင်ဖြူဖြူနဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
စီးမားနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းတဲ့ချီအိုးအိမ်တွေဆုံးခွာထွက်ပြေးကြရတဲ့နိုင်ငံအနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေကိုချက်ချင်းရပ်ဖို့ကုလသမဂ္ဂအထွေထွေမှုချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒေသတွင်းသက်နက်ကိုင်တွေကိုနှိမ်နင်းတဲ့စီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားလုံးအချုံသုံးဆောင်ရွက်နေတာတွေအရက်သားတွေဘေးလွရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမချမ်းတိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်ကိုစိုးရိမ်စရာကောင်းလာတဲ့အကြောင်းအထွေထွေမှုချုပ်ဂူတာရက်စ်ရဲ့ပြောခွင့်ရကတင်းနာနေတုန်းကပြောပါတယ်။2011ခုနှစ်ကစတင်ခဲ့တဲ့ပြည်တွင်းစစ်ပွဲတွေအတွင်းတပုံတွေဆက်ပြီးတော့ထိန်းချုပ်ထားတဲ့နောက်ဆုံးလက်ကျန်ဒေသအီဒလစ်ကိုပြန်လည်သိမ်းယူနိုင်ဖို့အတွက်စီးရီးယားဆွေးနွေးကကြိုးစားနေတာပါ။နိုင်ငံအတွင်းတခြားဒေသတွေမှာဖြစ်ပွားနေတဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးလာကြသူတွေအပါအဝင်ဒီအီဒလစ်ဒေသမှာလူ3,000လောက်လက်ရှိနေထိုင်နေတာပါ။စီးရီးယားဆွေးနွေးဟာရုရှားရဲ့လေကြောင်းစစ်ကူနဲ့အတူဒေသတွေမှာရှိတဲ့လက်နက်ကိုင်တွေအပေါ်ထိုးစစ်ဆင်မှုတွေကိုပြီးခဲ့တဲ့သတင်းပတ်ကစလို့အပြင်းအထန်စတင်လှုပ်ဆောင်လာခဲ့တာဖြစ်ပါတယ်။မာဖျူဟာကြားတဲ့မာရက်အယ်နူမန်မျိုးကိုဥတီထိုးစစ်ဆင်နေပြီးလမ်းတစ်လျှောက်မြို့ရွာအတော်များကိုလည်းအစိုးရတပ်တွေကပြန်လည်သိမ်းယူခဲ့ပါတယ်ရှင်
။အာဖဂန်နစ္စတန်နိုင်ငံမှာတော့တာလီဘန်တွေကအစိုးရစစ်ဆေးစခန်းကိုချုံခိုးတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးခဲ့ရပါတယ်။တာလီဘန်တပုံတွေရဲ့တိုက်ခိုက်မှုတွေဆက်တိုက်ပိုဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘော့ခ်ပြည်နယ်ထဲမှာအခုလိုထပ်တိုက်ခတ်ခံခဲ့ရတာလို့ဒေသခံရရှိတွေကဆိုပါတယ်။တိုက်ခတ်ခံခဲ့ရတဲ့ဒလာတပတ်ခရိုင်အုပ်ချုပ်ရေးမှူးမိုဟာမက်ယူဆက်ကဒါဇင်တွေနဲ့ချီတဲ့တာလီဘန်သဘုံတွေအနေနဲ့စစ်တပ်နဲ့ထောက်လှမ်းရေးပူးတွဲချလာတဲ့ဒီစစ်ဆေးစခန်းကိုတိုက်ခတ်ခဲ့တာကြောင့်အခုလိုတည်ကြည်ခဲ့ရတာလို့ဆိုပါတယ်။အာဖဂန်ကာကွယ်ရေးဝန်ကြီးဌာနကတော့ကြာဆုံးသူ9ဦးပဲရှိတယ်လို့ရှော့ပေါ့ပြောထားပါတယ်။အစိုးရတပ်ရဲ့ထိခိုက်မှုတွေကိုပိုပြောလို့ရှိတဲ့တာလီဘန်တွေဘက်ကတော့ဒီတိုက်ခတ်မှုကိုသူတို့လုပ်ခဲ့တာဖြစ်ပြီးအာဖဂန်တပ်သားအနည်းဆုံး20ကျော်ဆုံးကနောက်ထပ်6ဦးတန်းရပြီးနောက်4ဦးကိုတော့အရှင်ဖမ်းမိခဲ့တယ်လို့ပြောနေပါတယ်။အမေရိကန်ဥဆောင်တပ်တွေအနေနဲ့အစိုးရတာလီဘန်အစိုးရကိုဖြုတ်ချပြီး18နှစ်ကျော်ကြာလာတဲ့အခုအချိန်မှာအာဖဂန်တပ်တွေစံချိန်တင်ထိခိုက်တည်ကျနေရတာကရှေ့ဆက်လို့မရတဲ့အခြေအနေဖြစ်တယ်လို့အမေရိကန်နဲ့အာဖဂန်ရာရှိတွေကသတိပေးနေပါတယ်။နေဦးတိုက်ပွဲတွေတက်ပြင်းစင်းရှိတဲ့တာလီဘန်တပ်တွေခေါအောင်တဲ့တောင်ပေါ်ဒေသတွေမှာအခုနှင်းထူထပ်နေတာကြောင့်ဆောင်းနေတိုက်ပွဲတွေခဏငြင်းနေပေမဲ့လုံခြုံရေးအားနည်းတဲ့ဒီလိုစစ်စခန်းစစ်သေးစခန်းတွေကိုတော့တိုက်ခတ်မှုကတော့နိုင်ငံတော်ဝန်ဆက်ဖြစ်လာနေပါလေခင်ဗျာ
။မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရက်တွေပြန်ပြီးစတင်လာတဲ့အပေါ်တုံ့ပြန်တဲ့နေရာမှာညီညွတ်မှုရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကတောင်ကိုရီးယားနဲ့ဂျပန်နိုင်ငံကိုဖိတ်ခေါ်ပြီးသုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျဲအင်ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့ကိုတရုတ်ဝန်ကြီးချုပ်လီကစ်ချန်ကနိုင်ငံအနောက်တောင်ပိုင်းချန်တူးမြို့မှာကြိုဆိုတွေ့ဆုံခဲ့တာပါ။မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်တွေဟာသူနိုင်ငံအတွက်ရောတခြားနိုင်ငံတွေအတွက်ပါအကျိုးရှိတဲ့လုပ်ရမဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်ကဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်။မ ပြည်ဆိုင်ရုံးစားသမှုတွေပြန်လုပ်လာတဲ့မြောက်ကိုရီးယားကောင်းဆောင်ကင်ချုံကခရစ်မတ်မှာလက်ဆောင်ပါဖြစ်မလဲဆိုတာစောင့်ကြည့်ဖို့ချင်းချောက်ပြောဆိုထားတာကိုရည်ရွယ်ပြီးတရားဝင်ကြီးချုပ်ကအဲ့ဒါလိုပြောဆိုခဲ့တာပါ။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆုံးသက်ရေးဆွေးနွေးပွဲတွေပြန်ဆက်နိုင်ဖို့အတွက်အမေရိကန်ဘက်ကဒီနေ့ကုန်နောက်ဆုံးထားသည့်လက်ရောဆောင်ရွက်မှုတွေလုပ်ဖို
ဒီကနေ့ကအနေနဲ့ပြောကြတဲ့အကြောင်းကိုချုံခိုးတိုက်ခိုက်ခဲ့တာလို့တဖက်နဲ့တဖက်ယုံကြည်စိတ်ချရတဲ့ကုန်သွယ်ဘက်နိုင်ငံစည်းကနေလည်းဖျက်ထားကြတာဖြစ်ပါရဲ့ရှင်။အိန္ဒိယနိုင်ငံကအငြင်းပွားစရာနိုင်ငံသားဖြစ်မှုဥပဒေကိုပြန်သိမ်းဖို့ကိုရှားနဲ့ချီတဲ့အကြောင်းကိုကြားသားတွေနဲ့တက်ချွတ်လို့ရှားသူတွေနယူးဒီလီမြို့ကလမ်းမာတွေပေါ်မှာဒီနေ့ချီတဲ့ဆန္ဒပြခဲ့ကြပါတယ် India nengen dari pite sura sarangu teisonga kailabi wenyijo Narendra Modi ne yetapwego sanjene jujo dani ohekejabare. ဒီနိုင်ငံသားဖြစ်မှုဥပဒေဟာအိန္ဒိယနိုင်ငံအတွင်းကလူနည်းစုမွတ်စလင်စန်းနေရာကိုခွဲခြားထားတဲ့ဥပဒေဖြစ်တယ်လို့လဲဆန္ဒပြသူတွေကဝေဖန်ထားပါတယ်ဝန်ကြီးချုပ်မိုဒီကတော့ဘာသာရေးဖိနှိပ်မှုတွေကြောင့်အိန္ဒိယချင်းဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံကထွက်ပြေးလာကြတဲ့ဟိန္ဒူခရစ်စတန်တွေတခြားဘာသာဝင်တွေကိုနိုင်ငံသားဖြစ်ခွင့်ပြုထားတဲ့ဒီဥပဒေ ပေးထားတယ်လို့မြန်မာနိုင်ငံအတွက်လည်းအကြုံးဝင်ပါဘူးဝန်ကြီးချုပ်မိုဒီရဲ့ဟိန္ဒူမျိုးသားရေးဝါဒီပါတီ BJP ပါတီအနေနဲ့အရေးပါတဲ့ပြည်နယ်တစ်ခုရဲ့လွှတ်တော်ရွေးကောက်ပွဲမှာမနေ့ကရှုံးနိမ့်သွားခဲ့ပြီးဒီနေ့ဆန္ဒပြပွဲတွေဆက်တိုးဖြစ်လာခဲ့တာပါခင်ဗျာ
ဒီအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညဝိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1505တို့ညလိုင်းဒိုမီတာ25 kHz 1180တို့ညလိုင်းဒိုမီတာ32 kHz 6335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ရဲ့အင်္ဂါနေ့ညဘက်ဒေတာရင်းသတင်းတွေနဲ့ဒီနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးသွားပါမယ်။နီပေါ်နိုင်ငံမှာငွေကြေးဆိုင်ရာရာဇဝတ်မှုကျူးလွန်ထားသူတွေအဖြစ်တန်လျာရှိတဲ့တရုတ်နိုင်ငံသား122ဦးကိုအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။မြို့တော်ကတ်မန်ဒူကနေရာအတော်များများမှာဒီလိုတန်လျာရှိသူတွေကိုဝင်ရောက်ရှာဖွေစီးနှင်မှုတွေအတွင်းတင်းနေတာနေတော့ကအခုလိုဖမ်းခဲ့တာဖြစ်ပြီးတော့ထိန်းသိမ်းစင်တာတွေကိုသူတို့ကိုပို့ထားတဲ့အကြောင်းနီပေါ်ရဲဌာနပြောခွင့်ရတဲ့ဦးကပြောပါတယ်။ဒီတရုတ်နိုင်ငံသားတွေကိုအင်တာနက်ကနေငွေကြေးခိုးယူသူတွေအဖြစ်တင်ပြရှိထားတာဖြစ်ပါတယ်။ဒါပြင်ဒီလူတွေထဲမှာဗီဇာသက်တမ်းကျော်လွန်ပြီးတော့တရားမဝင်နေထိုင်နေတဲ့သူတွေပါမပါဆိုတာကိုလည်းစုံစမ်းစစ်ဆေးနေတဲ့အကြောင်းရဲတပ်ဖွဲ့ကပြောပါတယ်။အခုဖမ်းဆီးထားသူတွေနဲ့ပတ်သက်လို့တရုတ်နယ်နေပေါ်ရဲတပ်ဖွဲ့တွေပူးပေါင်းစုံစမ်းစစ်ဆေးနေတဲ့အကြောင်းတရုတ်နိုင်ငံသားရဲ့ဌာနပြောခွင့်ရကန်ရှောင်းကလည်းဒီကနေ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားပါတယ်။တရားဥပဒေစိုးမိုးရေးအပါအဝင်ကိစ္စရဲ့အတော်များများမှာနေပေါ်နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုတွေတွင်းမြင်သွားဖို့တရုတ်အစိုးရကဆန္ဒရှိထားတယ်ဆိုတာကိုလည်းပြောခွင့်ရကအလေးနဲ့ပြောသွားခဲ့ပါတယ်ရှင
်။ဂျပန်နဲ့ရုရှားတနနိုင်ငံကြားရေပိုင်နဲ့ညင်းပွားနေတဲ့ကျဉ်းစုနာမှာငါးဖန်းစာချုပ်ချိုးဖောက်မှုဆက်ဆွဲခြင်းနဲ့သတင်းတစ်ပတ်ကြာဖန်ထင်းခဲ့တဲ့ဂျပန်ငါးဖန်းလေ50နဲ့ငါးဖန်းသမား24ဦးကိုရုရှားနိုင်ငံဘက်ကပြန်လွှတ်ပေးလိုက်ပါပြီ။ဒီဂျပန်ငါးဖန်းလေတွေအနေနဲ့ရေပဝဲဖန်းခွင့်ခွဲတန်းထက်ကျော်ရမီဖန်းခဲ့ကြတယ်လို့စစ်ဆေးခံရကဒီလ18ရက်နေ့မှာဖန်းစီခံခဲ့ရတာပါအခုတော့ရုရှားတရားရုံးတစ်ခုကငွေတန်းဒေါ်လာ3000ချမှတ်ပြီးငါးဖန်းလေတွေနဲ့ငါးဖန်းသမားတွေကိုပြန်လွှတ်ပေးလိုက်တာပါဒီငါးဖန်းလေတွေကိုတော့ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုင်ဒိုဒေသကကျွန်းစုတွေအနီးနားမှာရုရှားကဖန်းခဲ့တာပါရုရှားဘက်ကဒီကျွန်းစုတွေကိုတောင်ပိုင်းကာရီကျွန်းစုတွေလို့ခေါ်ပါတယ်ဒုတိယကမ္ဘာစစ်ပြီးဆုံးကနေကာလတွေတွင်အရင်ဆိုဗီယက်ယူနီယံတပ်ဖွဲ့တွေကသိမ်းယူထားတဲ့ကျွန်းစုတွေဖြစ်ပါတယ်ဂျပန်နိုင်ငံကတော့ဒီကျွန်းစုတွေကို Northern Territories မြောက်ပိုင်းနေမြေတွေလို့သတ်မှတ်ခေါ်ဝေါ်ပြီးသူတို့ပိုင်ဖြစ်ပြောဆိုနေစေဖြစ်ပါတယ်ဒီကျွန်းစုပိုင်ဆိုင်မှုညှင်းပွားတာကိုအဆုံးမသတ်နိုင်သေးတာကြောင့်ဒီနိုင်ငံကဒုတိယကမ္ဘာစစ်ပွဲဆုံးသက်ရေးတရားဝင်အငြိမ်းချမ်းရေးစာချုပ်ကိုမချုပ်ဆိုနိုင်ပဲဖြစ်နေပါတယ်ခင်ဗျာ
အင်ဒိုနီးရှားနိုင်ငံမှာတော့ဘက်စကာတစီပေ900လောက်နဲ့တဲ့ကြောက်ထဲဒီမနေ့တကောင်ရံမတိုင်ခင်မှာထိုးကျသွားခဲ့တာကြောင့်ခီးတဲ့အနည်းဆုံး26ဦးသေဆုံးပြီးနောက်ထပ်13ဦးကတော့ဒဏ်ရာရသွားပါတယ်။နိုင်ငံအနောက်ပိုင်းဆူမာထရာချွန်းပေါ်ကဘန်ကူးကူးမြို့ကနေ Pelamban Mugu Twakwala di Beskama Ki de Nazel of Lipalare who yet a quagapio bare, a gulu mato sa Pierre Zangu Tawin Shidriga Songs Sini Vilule, a Wivy Lama Jinasaya Ye Yashi Riskiga in Ulisha TV One Yutangu Piogebare. Mati Vetang Rigaro Primakanglu Pitava Lupioni Jarava. Congress Lambi Kayanigu Chipi Chautega the Sin Mitehu Tucha Dware di Beska Piasi Pan Sarigu Luriga one seni jare ponigura video matanyo di matriavare Kamato de Sa Mielu Pilishi Indonishama Dodang Lanzanigu Piatwali Shibi and ye kinshi sanya santa metadrigale anebiro garigule poma pubin tintemu aneli shivareshen.
Manatan Dizemana sang Ianiha Christmas ni Titanemya Christmas junya puero in the Sudan Puerigo, Kabata Christian Badawane Surenija Babi. She secret or Mufaya Satinu Pseyunchi Jare, Jordan in Novak, Ganga, Bethlehem, Numa, Christian Pia Purine, Kabale, Kito, Avamiaza, Sue Yoshinijabi. Tomato Yeshu and Muni tame at Christmas Puerigo, Satin, Sunenija Babi. Yama Christmas to Pini Lotare, Mancha Yinima, Dinimanapanga, Christmas Puero to Sue, Nijaraba. Christmas Gala Ninja Puero Sunanabu. Tawin Shidu Regale, Longjoyrigo, Tinicha, South Beach, Hajabale, Catele Badawari, Chikepo, Yamingaro, Dini Yanivanga Salu, Badikama, Christmas, Junya, Wupu Sudan, where you send him at the Lu, Manatra, Christmas in Nile Male, Saint Vida, Jimmy Malayo, Suija Medrigo, Megon Jojavi Sudan, Primapare, Tommy Jan, Gija Kangare, Australian Nangamaro, Mida Wunani, the Christmas got soil like about it through Matima Tajima, Dida Ganega, Christmas, the sound in La Pi Charajan. Go meet our studio to a lesson where we'll change a pretty nice jar meet up one day. Once I'm here, you lay out a teacher cabaret. Pete, when you're Boris Johnson, Garo, Pete, you read to a Christmas, Sumongon, Tom, we get through. Kabata one, Christian, but I want to do Christmas, Nigel, Senator Jabu, Jorge, Vale.
Good morning, Andrew. The Kabat Sana Yaka, assistant WFB, accounted for some Yanni, the Long Anima, Puan, some Yamuri, Junior Dabu, Yama, Suyan, WFB, a chat about Nimuya, you gave away. WFB, Leshi, Low Sound, Nide, Nanida, Sima Gamaro, at Santa Pribakari, Shinide, Kitchen, Yakine, Champion, Abawi, Yamanan Andre, Kunilu, Tidariga, Luta Tangu, Nissin, the Sana Yaka, Kunilu, Pinida, Pipare, Dietra, accounted for some Yamurima, Yama, Suyan, Puan, some Yamuri, Junior, Low Sound, Dabu, Tre, the Bob, Nijaku, Napata, and she's reading Nilama. To get that up to Direct
from Washington, the voice of America.
အင်္ဂါညကျွန်တော်ဆုံးသိထားတဲ့သတင်းတွေကိုမက်ခင်ဖြူထွေးနဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့မြန်မာဘာသာအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ Facebook လူမှမပြီးဆုံးနိုင်တဲ့စစ်ပွဲတွေကနေအမေရိကန်တပ်ဖွဲ့တွေရုပ်သိမ်းမယ်ဆိုတဲ့ခရီးတွေနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်မဲဆွဲစည်းရုံးနေပါတယ်။ဒါပေမဲ့လည်းအမေရိကန်စစ်သည်နှစ်သိန်းဝန်းကျင်ဟာပြည်ပမှာတက်ဆွဲနေရဆဲဖြစ်ပြီးတော့အရှိအလေပိုင်းဒေသမှာဆိုရင်ဒေါ်နယ်ထရန့်သမ္မတတာဝန်စတင်ထမ်းဆောင်ခြင်းကထပ်တောင်းမှာစစ်တီဦးကြီးကအရေးအတွက်ပုံများနေတာတွေ့ရပါတယ်။န ခင်ဆုံးဝင်းအပြည့်ဆုံးပြောပြပေးပါရှင်
။ကောင်းပါပြီရှင်။မတိမငိမ့်ဖြစ်နေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုအော်တိုဘာလာတုန်းကသမရထရမ်ကရုတ်တရက်ရုတ်သိမ်းလိုက်တာကြောင့်တူရကီနိုင်ငံရဲ့ကတ်ဆက်ကျင်တိုက်ထုတ်ရေးထိုးစစ်အတွက်ဒေတာရင်းလမ်းဖွင့်ပေးတဲ့သဘောတည်ရောက်ခဲ့ပါတယ်။ဆီးရီးယားကနေအမေရိကန်တပ်ဖွဲ့တွေရုတ်သိမ်းတဲ့ဆုံးဖြတ်ချက်ချပြီးမကြမီမှာပဲ IS အကြမ်းဖက်အဖွဲ့တွေပြန်လည်ထူထောင်ဖို့ခွင့်လန်းပေးလိုက်တယ်လို့ဖြစ်သွားတယ်လို့အရှိန်အဟုန်ဒေတာရေးရာသုတေသနဌာနက General Feuerstein ကပြောပါတယ်
။ Our position in Syria is more fragile, more complicated now than it was
before. The Tamar Arwano, the Botuni Mumayaging at Tetama, American and Syria for Yeti and Itaga, Pobi Kesatalu, Pobio Shutwila, Tuyabai.
Tamaraga, Syria, American Tapway, we go, Iran Nangangu, Pianchi, Nia Chatagera, Aguzu, Irama, American City, Ia, Chautanga, Shinivari. IS အကြမ်းဖက်သမားတွေစီကနေပြန်လည်ရယူထားတဲ့ Syria ရေနံမြေတွေကိုအကာအကွယ်ပေးဖို့အတွက်သမ္မတ Trump ကယာနဲ့ချီတဲ့စစ်တီးတွေကိုတော့ခြံထားခဲ့ပါသေးတယ်။ Iran နဲ့ Syria က IS အကြမ်းဖက်သမားတွေတင်ထားတဲ့နေမြေအများစုကိုပြန်လည်ရယူထားပြီးဖြစ်ပါတယ်။ဒါပေမဲ့အကြမ်းဖက်ဝါဒနဲ့အကြမ်းဖက်တိုက်ခိုက်မှုတွေကတော့ စိုးရိမ်နေရစေချင်းချောင်နေတဲ့အနေအရဖြစ်တယ်လို့မဟာဗျူဟာနဲ့နိုင်ငံတကာရေးရာသိပ္ပံကအန်တနီကော့စ်မန်ကသုံးသပ်ပါတယ
် Is there stability in the region that ensures we will not
ကျွန်တော်အနေနဲ့တပ်ဖွဲ့တွေကိုဆစ်လုပ်ဖို့မလုံလောက်အောင်စိတ်ချပြီးတော့အဲ့ဒီဒေသတည်ငြိမ်နေပြီလားအနာဂတ်မှာစီးရထွှာမှုတွေနဲ့ကျွန်တော်တို့ရင်ဆိုင်ဖို့မလိုတော့ဘူးလားလို့မေးမယ်ဆိုရင်တော့ no မဟုတ်ဘူးလို့ပဲဖြေရမှာပါ
ဒါပေမဲ့တမရထရမ်ကတော့နိုဝင်ဘာလတုန်းကကြိုတင်မကြေညာပဲအာဖဂန်နစ္စတန်နိုင်ငံကိုသွားပြီးအမေရိကန်တပ်ဖွဲ့တွေကိုတွေ့ဆုံခဲ့တာအပါအဝင် IS တွေကိုခြေမုံတာအောင်မြင်တယ် IS ခေါင်းဆောင်အဘူဘကာအယ်ဘဂဒဒီကိုတုတ်သိမ်းနိုင်ခဲ့တယ်ဆိုပြီးမကြာခဏကြွားလုံးထုံနေတာဖြစ်ပါတယ
် and we're going to stay until such time as we have a deal
ကျွန်တော်တို့ညီနိုင်လို့ရခဲ့ရင်ဒါမှမဟုတ်လုံးဝအောင်မြင်ခဲ့ရင်ဒါမှမဟုတ်သူတို့ဘက်ကစူးစူးဝါးဝါတောင်းဆိုတာတွေလုပ်ခဲ့မယ်ဆိုရင်တပ်ဖွဲ့တွေကိုအဲ့ဒီအချိန်ထိတတ်ဆွဲထားမှာပါပဲ
။တမရထရမ်ကအီရန်နိုင်ငံကိုဆန့်ကျင်တဲ့အမာခံရည်တည်ချက်နဲ့မဲဆွယ်ခဲ့ပြီးတော့အီရန်နျူကလ িয়ার ဖြုတ်သိမ်းရေးအတွက်အရေးယူတန်းခတ်တာတွေတိုးပြီးလုပ်နေပါတယ်။စက်တင်ဘာလတုန်းကဆော်ဒီအရေဗျာနိုင်ငံရဲ့ရေနံချက်စက်ရုံတွေတိုက်ခိုက်ခံရမှုကိုအီရန်လက်ချက်လို့ပြစ်တင်ခဲ့ပြီးတဲ့နောက်တမရထရမ်ကဆော်ဒီအရေဗျာကိုတပ်ဖွဲ့ဝင်အင်အား3,000ဆေးလွှတ်ခဲ့ပါတယ်။ဒီမီနိုင်ငံစစ်ပွဲမှာဆော်ဒီဝင်ရောက်ဆက်ပယ်နေမှုအပေါ်အမေရိကန်ရဲ့ပံ့ပိုးမှုအဆုံးသတ်ရေးပြီးခဲ့တဲ့လတွေအတွင်းလက်တော်ပါတီကြီးညံ့စလုံးရဲ့ကြိုးပမ်းမှုကိုသမ္မတထရမ်ကဗီဒီယိုအားနာနဲ့ပယ်ချခဲ့ပါတယ်။သမ္မတထရမ်ရဲ့ဒီလှုပ်ရက်တွေကပြတ်သားတဲ့နိုင်ငံသားရေးမူဝါဒကိုမထင်ဟပ်ဘူးလို့မဟာဗျူဟာနဲ့နိုင်ငံတကာရေးရာသိပ္ပံကအန်တနီကော့စ်မန်ကဝေဖန်ပါတယ
်။ We don't have a clear strategy for ending that conflict.So basically speaking as you look at this region
ဒီဘူးကဆုံးသက်ရေးအတွက်ကျွန်တော်တို့မှာပြတ်သားတဲ့မဟာဗျူဟာမရှိပါဘူးအဲ့ဒီဒေသကိုခြုံပြီးတော့ပြောရမယ်ဆိုရင်တော့ပြဿနာတွေကတိတ်ကိုစိုးရိမ်နေရတဲ့အခြေအနေပါပဲဗျာအနောက်ဘက်ကမ်းခြေနဲ့ပါလက်စတိုင်းရေးမှာရပ်တည်ချက်ပြောင်းပြီးတော့ညီငယ်ရေးအတွက်ပြတ်သားတဲ့အစီအစဉ်ကိုလိုအပ်တယ်လို့မဆောင်ချင်းပေးနိုင်ရင်ညီငယ်ရေးအတွက်ပြတ်သားတဲ့အစီအစဉ်ကိုလိုအပ်တယ်လို့မဆောင်ချင်းပေးနိုင်ရင်ကျွန်တော်တို့မဟာမိတ်တွေနဲ့မရှိတိုင်းမနဲ့အဲ့ဒါတွေစုပေါင်းလိုက်လို့ရှိရင်ဒီစိန်ခေါ်မှုတွေကအများကြီးပါပဲဗျာ
အချိန်နဲ့မှာပဲတောင်ကိုရီးယားမှာအီနီဂျီမြောက်ကိုရီးယားရန်ကာကွယ်ဖို့အတွက်အမေရိကန်တပ်ဖွဲ့ဝင်အင်အား28,400ချထားစေဖြစ်ပါတယ်။သမ္မတထရမ့်နဲ့ကင်ဂျွန်အွန်းတို့ငြိမ်းချမ်းရေးဆွေးနွေးပွဲပြီးမြောက်ကိုရီးယားကမစ်ဆိုင်းဒုံးလက်နဲ့စမ်းတပ်တာတွေကိုမဟန့်တားနိုင်ခဲ့ပဲဒီနှစ်ကုန်ခရစ်မတ်လက်ဆောင်အဖြစ်ထပ်ပြီးပြစ်လို့အောင်မယ်လို့ကြုံးဝါနေပြန်ပြီလို့ Brookings သုတေသနဌာနက Michael O'Hanlon ကပြောပါတယ်
။ Kim Jong Un is trying to get Trump's attention.because he realizes the US bureaucracy is much
more Kim Jong Un Trump ရဲ့ view side တာခံကျင်လို့စ조사နေရတာဘာဖြစ်လို့လဲဆိုတော့အသေးအယူတစ်ခုပဲဖြစ်ဖြစ်ညှိနှိုင်းဆေးသက်တာပဲဖြစ်ဖြစ် American bureaucracy လှုပ်ထုံးလုံလီတွေကသမ္မတ Trump ကိုယ်တိုင်ထပ်ပို့ပြီးတတိထားကင်တွယ်တတ်တာကို Kim Jong Un ကနားလည်သဘောပေါက်နေလို့ပါပဲ
American ပြည်အောင်စုမှာလက်နက်ကင်တပ်ဖွဲ့ဝင်အင်အား1,300,000ရှိတဲ့အနေနဲ့ကမ္ဘာတစ်ဝှမ်းမှာအကြမ်းဖက်အဖြစ်စစ်တီအင်အား2,000,000ကိုတပ်ဖြတ်နေရာချထားစေဖြစ်ပါရဲ့ရှင်
။ American စီးရေးအခြေအနေဒေါခင်ဆိုးဝင်းကပြောပြပေးသွားတာဖြစ်ပါရဲ့ရှင်။ဆက်ပြီးတော့မြန်မာနိုင်ငံဆိုင်ရာသတင်းလွှာမှာတော့စီးရေးပြိပခါတွေပြင်းထန်နေစေရခိုင်ပြည်နယ်ထဲမှာအင်တာနက်ဖြတ်တောက်ထားတာကိုပြန်ပြီးဖွင့်ပေးဖို့တောင်းဆိုတဲ့သတင်းကိုတင်ဆက်ချင်ပါတယ်။ရခိုင်ပြည်နယ်မှာလက်ရှိဖြစ်ပွားနေတဲ့စီးရေးပြိပခါတွေရောပါသွားအောင်ဆိုပြီးမင်းပြပုံနှကျွန်းကြောက်တော်စတဲ့ရခိုင်မြောက်ပိုင်းမှာရှိတဲ့မြို့နယ်တွေမှာအစိုးရကအင်တာနက်ဖြတ်တောက်တဲ့အစိုးရရဲ့လုံရက်ဟာမှန်ကန်တဲ့နီလန်မျိုးမဟုတ်ဘူးလို့အရက်ဖတ်တဲ့နိုင်ငံရေးအဖွဲ့တွေကပြောကြလိုက်ပါတယ်ဒီကနေ့ရန်ကုန်မြို့မဟာဗန္ဓုလပန်းချီရှိမှာလုပ်တဲ့အင်တာနက်ဖြတ်တောက်မှုချက်ချင်းရပ်တန့်ပြီးဆိုတဲ့လှုပ်ရှားမှုကိုကိုယ်တိုင်သွားပြီးတော့သတင်းယူခဲ့တဲ့ VOA မြန်မာပိုင်းသတင်းတော်ကိုစောထက်ကအကြောင်းပြေဆုံးပြောပြပေးပါရှင်
အစိုးရကရခိုင်ပြည်နယ်မြို့နယ်၄ခုကိုအင်တာနက်ဖြတ်တောက်ထားတာဟာအခုဆိုရင်6လပြည့်သွားပြီးဒေသခံ9,000ကျော်ဟာလည်းစီးပွားရေးလူမှုရေးမှာထိခိုက်ညံ့တာမှုကြီးရှိလာပါတယ်။လက်ရှိဖြစ်ပွားနေတဲ့ပဋိပက္ခတွေရောပါသွားအောင်အစိုးရကဒီနီလန်းကိုတုံးခဲ့ပေးမယ်။ဒါဟာမှန်ကန်တဲ့နီလန်းလို့မထင်ကြောင်းရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရဲ့အတွင်းရေးမှူးဦးမျိုးကျော်က VOA ကိုပြောပါတယ
်။ပြည်သူတွေတည်ကြည်ဒဏ်ရာရမှုကလည်းအဆပေါင်းများစွာတက်လာ။နောက်တစ်ခါရခိုင်ပြည်သူအများစုဟာနိုင်ငံခြားမှနေပြီးတော့လုပ်စားဟိုပါတော့တာသမီတွေဟာနိုင်ငံတကာမှာသွားပြီးတော့လုပ်ငန်းကင်ကန်းတွေလုပ်ကြတယ်။အဲဒီကလွှဲငွေလေးတွေနဲ့သူတို့ဘဝရတည်တယ်။ဒီလူငယ်လေးတွေနဲ့သူတို့ရဲ့ဆက်ဆံရေးဟာပြတ်တောက်သွားတယ်။ဒီအတွက်ဆိုလို့ရှိရင်အများကြီးနစ်နာတယ်။နောက်တခြားစီးပွားရေးလုပ်ငန်းတွေလည်းအများကြီးပေါ့နော်။ဒီတော့ဒီနေ့ဒီလိုဖြတ်တောက်လိုက်တဲ့ဟာမှာကျွန်တော်တို့အနေနဲ့ကတော့မှန်ကန်တယ်လို့မယူဆပါဘူး။
2019ဇော်လ22ရက်မှာပို့ဆောင်ရေးနဲ့စစ်တော်ရေးဝန်ကြီးဌာနကနယ်မြေမတည်ငြိမ်တဲ့မောင်တော်မင်းပြကြောက်တော်မြောက်ဦးမြေပုံပုံနာကျွန်းရသိတောင်ဘူးတိတောင် ساي شخاين نيوباي ميو نيوي باوين چينبي نيوي بلاوا ميو گو با انترنت پچاتاو داري لوساون گي با دي نوباي تچو ميو نيوي گو انترنت اتون پيو گوين بيان بي گي بي مياو او مين بيا پوندا جون چاو دو دي لي ميو نيوي گو سپيت دارا پيت با دي
ديلو ميو سيت پيت بوان دي ل بني بكا پيت بوان ني ني ياري ما لووا ملو گو ني လာပဲရွေးကောက်ပွဲရောနောက်ပိုင်းဘလို့ချင်းနေမျိုးမှာပဲဒီအင်တာနက်ဖြတ်တောက်မှုရဲ့အင်တာနက်အမြန်နှုတ်ချတာမှုကိုဘလို့ချင်းနေမျိုးမှာမှမလို့ဟုတ်ကျမတို့ဘက်ကတောင်းဆိုထားပါတယ
်ဒါကတော့ဒီနေ့လှုပ်ရှားမှုမှာပါဝင်ခဲ့တဲ့လူငယ်တွေရဲ့အပန်တွေပဲဖြစ်ပါတယ်အင်တာနက်သုံးစွဲခွင့်ရရှိရေးဟာအခြေခံလူခွင့်ရတစ်ခုဖြစ်တယ်လို့အရက်ဘတ်အဖွဲ့အစည်း19ခုကဒီဇင်ဘာလ21ရက်မှာကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်ရခိုင်ပြည်နယ်ကမြို့နယ်၄မြို့မှာအင်တာနက်ဆက်သွယ်မှုရဆက်လက်ဖြတ်တောက်ထားတဲ့အပေါ်ကုလသမဂ္ဂကလည်းစတေမာလာကုန်မှာသတိပေးခဲ့ပါတယ်။အင်တာနက်ဆက်သွယ်မှုတွေဟာမြန်မာနိုင်ငံတည်းကကုလသမဂ္ဂရဲ့လူသားချင်းစာနာမှုလုပ်ငန်းတွေအတွက်သာမကသတင်းလွတ်လပ်ခွင့်လွတ်လပ်စွာထုတ်ပေါ်ပြောဆိုခွင့်နဲ့အခြေခံလူ့အခွင့်အရေးအတွက်အရေးကြီးတဲ့ကဏ္ဍမှာရှိနေကြောင်းလည်းပြောဆိုခဲ့ရပါ။အင်တာနက်ဖြတ်တောက်မှုဟာမြန်မာအစိုးရကလက်မှတ်ရေးထိုးထားတဲ့ကုလသမဂ္ဂရဲ့ရေးရှိတည်တတ်မဲ့ဖွံ့ဖြိုးရေးရည်မှန်းချက်အခြေခံယက်တိချက်တွေနဲ့စန့်ကျင်နေကြောင်းလည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းမှုရုံးရဲ့စက်တင်ဘာလကုန်မှာထုတ်ပြန်ထားတဲ့ကြေညာချက်မှာဖော်ပြထားပါတယ်
။ကိုစောထပ်ပါရှင်။ဆက်ပြီးတော့ဒီခရစ်စမတ်ပွဲတော်နဲ့နှစ်သစ်ကူးကာလခရစ်ယာန်ဘာသာဝင်တွေရဲ့ငြိမ်းချမ်းရေးလှူလာချက်သတင်းကိုတင်ဆက်ချင်ပါတယ်။ဒီဇင်ဘာလမှာကြာရောက်တဲ့ခရစ်စမတ်ပွဲတော်ကိုခရစ်ယာန်ဘာသာဝင်တွေသာမကဘဲနဲ့လူတိုင်းကဒီပွဲတော်မှာပျော်ပျော်ရွှင်ရွှင်ပါဝင်ဆင်နွှဲနေကြတာပါ။ဒါပေမဲ့လည်းတိုက်ပွဲဖြစ်ပွားရနေမြေတွေမှာနေထိုင်ရတဲ့ခရစ်ယာန်ဘာသာဝင်တွေကတော့သူတို့ရဲ့နေထူးနေမြက်ဖြစ်တဲ့ခရစ်စမတ်နေ့ကနေစပြီးရေချေငြိမ်းချမ်းရေးရဖို့ကိုမျှော်လင့်နေကြပါတယ်။အကြောင်းပြေစကိုတော့ VOA သတင်းတော်စုစုကသတင်းပေးပို့ထားပါတယ်
။ခရစ်စမတ်ပွဲတော်ဟာခရစ်ယာန်ဘာသာဝင်တွေအတွက်လေးမြတ်ထားရတဲ့နေ့ဖြစ်တာကြောင့်မိသားစုစုံကြီးပျော်ရွှင်စွာဆင်နွှဲနိုင်ဖို့ကသူတို့ရဲ့ရည်ရွယ်ချက်ပါ။ဒါပေမဲ့ကာလရှည်ကြာပြည်တွင်းစစ်ဖြစ်ပွားနေတဲ့မြန်မာနိုင်ငံမှာနေထိုင်တဲ့ခရစ်ယာန်ဘာသာဝင်တချို့အတွက်ကတော့ဖခင်ကြောင့်မှမိသားစုစုံကြီးဝတ်ပြုဆုတောင်းဖို့ပျော်ဝဲရှင်ဝဲဆင်နွှဲနိုင်ဖို့မလွယ်ကူသေးပါဘူး။တမရော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တိုက်ပွဲတွေကြားနေထိုင်နေရတဲ့ပြည်သူတွေအတွက်ကတော့ခရစ်စမတ်ပွဲတော်ကိုရင်တထိတ်ထိတ်နဲ့ကျင်းပနေရတယ်လို့ရှမ်းပြည်နယ်ကုတ်ခိုင်မြို့ပေါ်မှာရှိတဲ့မတန်ဆွမ်းချောင်းတာဝန်ခံမိုင်းမိုင်ကပြောပါတယ်
ခရစ်စမတ်ကျတော့ကျမတို့ခရစ်ယာန်တွေအနေနဲ့ပေါ့နော်တကယ်ယေရှုကပြစ်သားတွေကိုကယ်တင်ဖို့အတွက်မှာဖလာတဲ့လာဖြစ်တဲ့အတွက်ကြောင့်မို့ဝမ်းမြောက်ပျော်ရွှင်တဲ့လာဖြစ်တဲ့အတွက်ကြောင့်မို့လူတိုင်းကငြိမ်းချမ်းခြင်းအသိပွင့်မှုပေါ့နော်ခံစားချင်တယ်ပေါ့နော်အဲဒါကြောင့်မို့ဒီခရစ်စမတ်ကာလမှာတော့ရေရှည်ပေါ့နော်ငြိမ်းချမ်းချမ်းချမ်းနဲ့ပဲဒီမှာပြည်သားတွေချက်တန်းချင်တယ်ပေါ့အထူးသဖြင့်ကျမတို့ဒီပနိကဒေတာမှာရှိတဲ့လူတွေကငြိမ်းချမ်းရေးကိုပုံမှန်လိုလားနေပါတယ်လို့
ကချင်ပြည်နယ်မန်စီမြို့နယ်မှာရှိတဲ့မိုင်းခေါင် KBC ကမှာတိုက်ပွဲဆောင်သူဦးရေ2000ဝန်းကျင်ရှိနေပါတယ်2013အောက်တိုဘာလကတည်းကတိုက်ပွဲတွေကြောင့်သူတို့တွေရဲ့နေအိမ်ကနေစွန့်ခွာထွက်ပြေးလာရသူတွေပါသူတို့တွေခရစ်စမတ်ပွဲတော်ကိုပျော်ပျော်ရွှင်ရွှင်ဆင်နွှဲဝင်မိရတာကြာနေပြီးဒီနှစ်မှလည်းဖခင်သခင်ကိုဝတ်ပြုကိုးကွယ်တာနဲ့ပဲခရစ်စမတ်နေ့ကိုဖြတ်တန်းရမယ်လို့အဲ့ဒီစခန်းကတာဝန်ခံဆီယာနော်မိုင်ကဆိုပါတယ်
ဒီကံတော့မလုပ်တော့ဘူးပေါ့ဒါပေမဲ့မိုင်းကလေးဆီယာတင်းတော်ပါလို့ကျော်ဝင်ပါလိုက်တော့ဆက်မှာပါတော့ကိုယ့်ရဲ့ဒေတာကိုယ့်ရဲ့ရည်ရွယ်ချက်မလုပ်ရတဲ့တော်စိတ်ချင်းနာမှုတော့မရှိဘူးပေါ့ဒါပေမဲ့ကိုယ့်ရဲ့ဆီယာတခင်ရဲ့
တိုင်းဒေသလက်နက်ကိုင်အဖွဲ့ UWSA ကိုပိုင်အုပ်ချုပ်ခွင့်ရဒေသဖြစ်တဲ့ဝါနေမြေမှာရှိတဲ့လာဟုနှစ်ချင်းဖျားချောင်းတွေကိုအခုနှစ်မှာပြန်ဖွင့်ခွင့်ပေးလိုက်ပါပြီ2018စက်တင်ဘာလတုန်းကခရစ်ယာန်ဖျားချောင်းတွေကိုပိတ်သိမ်းခဲ့တာကြောင့်ပြီးခဲ့တဲ့နှစ်တုန်းကတော့ခရစ်ယာန်ဘာသာဝင်တွေအတွက်ဒီပွဲတော်ကိုကျင်းပခွင့်မရခဲ့ပါဘူးအခုနှစ်ခရစ်စမတ်နေ့မှာတော့ဖျားချောင်းမှာဝတ်ပြုခွင့်ရပြီလို့လာဟုနှစ်ချင်းခရစ်ယာန်အဖွဲ့ချုပ်ဆရာတော်ဒေါက်တာလာစရုကအခုလိုပြောပါတယ
်ကျွန်တော်တို့မနေ့ကကျတော့ဖျားရှိခိုးကြောင်းတိုင်းမှာအဲဒီခရစ်စမတ်အမှုပြုလို့ဖျားရှိခိုးဝတ်ပြုခွင့်ရတဲ့ဟာဖြစ်တယ်
တိုက်ပွဲဖြစ်ရာဒေသတွေမှာနေထိုင်ရသူတွေကအေဂျင့်နဲ့ဒီဇင်ဘာလမှာခရစ်စမတ်ပွဲတော်ကိုမိသားစုစုံကြီးငြိမ်းချမ်းချမ်းဖြတ်သန်းနိုင်ဖို့အတွက်ကိုလိုလားနေကြတာပါခရစ်ယာန်ယဟန်အမတ်ဖုန်းတော်ကြီးချားစ်ဘူကလည်းသူ့ရဲ့2019ခရစ်စမတ်သဝန်လွှာမှာမြန်မာပြည်သူပြည်သားတွေကိုအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးစိတ်တမန်တွေဖြစ်လာကြဖို့မေတ္တာရက်ခံတောင်းဆိုထားပါတယ
်ခရစ်စမတ်ပွဲတော်နဲ့နှစ်သစ်ကူကာလမှာခရစ်ယာန်ဘာသာဝင်တွေရဲ့ငြိမ်းချမ်းရေးလိုလားနေကြတဲ့အကြောင်းစုစုကပြောပြပေးသွားတာဖြစ်ပါတယ်ရှင်တော်ရရှင်များရှင်စောင်းနှင်းနေဝေတဲ့ဒီနှစ်တကူရာသီရောက်တာရာသီကိုခန်းစားရစ်ဖွဲ့ထားတဲ့တချင်းလေးတွေခရစ်စမတ်သေးတချင်းလေးတွေနဲ့ VOE ကဖြောပြပေးနေပါတယ်ဒီနေ့တော့အစိုးရစိုးလွင်လွင်တည်ဆူထားတဲ့ဒဇင်ကျွေတဲ့စောင်းဆိုတဲ့သေးတချင်းလေးနဲ့ဖြောပြပေးကြပါတယ်နားဆင်ပါရှင
်ဝဲဝဲကြခဲ့စောင်းရင်ဒီနေ့ကခုမိတော့လို့နေရောခုနေရဲ့ပါချမ်းမြေ
ဆိုတော့ဆုံးလင်လင်းသည်ဆိုထားတဲ့ဒဇင်ကျွေတဲ့စောင်းဆိုတဲ့ခရစ်မတ်တေးတခြင်းလေးကို VOA ရဲ့တော်ရရှင်နေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါတယ်ရှင်။ပျော်ရှင်စရာနှစ်တကူကာလမှာ VOA
ဒီနေ့ကိုငါးချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:00ကနေ9:00အထိတိုင်းဒိုမီတာ30နှစ်40 80အဖြင့်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက် 8:00ကနေ9:00အတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6:00ကနေ9:00အထိအစီအစဉ်ကိုတော့တိုင်းဒို
19:30မှာတိုင်းဒို190ကနေတန်လက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်ပြည်ပြင်း190မှာတိုင်းဒို190ကနေတန်လက်မီတာ190ကနေပြန်လည်ထုတ်လွှင့်ပေးနေပါတယ်။ voanews.com
မြန်မာစံတော်ချိန်ည9:20ပါပြီ2019ခုနှစ်ဒီဇင်ဘာလ22ရက်အင်္ဂါညရဲ့ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်ဒီအစီအစဉ်တွေကိုတော့လှိုင်းနိုမီတာ19ကီလိုဟက်စ်တင်္ဂါ52တုံညလှိုင်းနိုမီတာ25ကီလိုဟက်စ်တိတိရှိခွန်တုံညလှိုင်းနိုမီတာ32ကီလိုဟက်စ်ကိုတုံတုံငါတို့ကနေညစင်နိုင်အထိထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်အမေရိကန်နိုင်ငံရဲ့အကြ
သတင်းဆောင်မကိုနားဆင်ရအောင်ပါရှင
်သဗ္ဗတော်လည်းဆောင်ဒီအားဆွေးမှုအောက်လူတော်ဟာဆုံးမြတ်ခဲ့ပြီးတဲ့နောက်သတော်အားလိုက်ရဲ့ယာစီမှုအစည်းအဝေးတွေယာယီရဆိုင်ထားပါတယ်သဗ္ဗတော်ကိုရည်ရွယ်အောက်လူတော်မှာတည်ပြုထားတဲ့ဆွဲချက်တွေကိုဆက်ပြီးကြားနာစစ်ဆေးဖို့အတွက်ရီပါဘလီကန်ပါတီဝင်အများစုလွှမ်းမိုးတဲ့အထက်လူတော်ကိုဆက်ပြီးတော့ပို့မဖို့ဘယ်အချိန်မှပြေးဖို့မယ်ဆိုတော့အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီနဲ့ဒီမိုကရက်ခေါင်းဆောင်တွေဆုံးဖြတ်ရပါလိမ့်မယ်။သမ္မတမှာပြည့်ရှိမရှိအထက်လူတော်မှာရုံးတည်စစ်ဆေးမယ်ဆိုရင်အထက်လူတော်အမတ်တွေအားလုံးကဂျူရီလူကြီးပုံစံကြားနာရမှာဖြစ်ပါတယ်။ထိုက်တန်အထက်လူတော်အမတ်တချို့ကတော့ကြားနေဘဲမလိုက်တဲ့ဂျူရီလူကြီးပုံစံမျိုးကြားနာစစ်ဆေးလို့တဲ့ဆန္ဒမရှိတဲ့အကြောင်းပြောဆိုနေကြပါတယ်။ဒီကြတဲ့ဗတ်အမေရိကန်အောက်လွတ်တော်မှာပါတီတစ်ခုတည်းရဲ့ယက်တီချင်းနဲ့မဲခွဲတည်ပြုခဲ့ပြီးတဲ့နောက်သမ္မတဒေါ်နယ်ထရန့်ဟာတမိုင်းမှာတရားစွဲခံရတဲ့တတိယမြောက်သမ္မတဖြစ်လာပါတယ်။အောက်လွတ်တော်ဥက္ကဋ္ဌနန်စီပလိုစီကအခုလိုပြောခဲ့တာပေါ့
။ Today, as Speaker of the House, I solemnly and sadly
American ပြည်ထောင်စုရဲ့သမ္မတကိုတရားစွဲဆိုဖို့အတွက်ဒီကနေ့အခြေအတင်ဆွေးနွေးမှုတွေစတော့မယ်ဆိုတာကိုအောက်လွတ်တော်ဥက္ကဋ္ဌတယောက်အနေနဲ့စိတ်မကောင်းစွာနဲ့လေးနဲ့တည်တည်စွာကြေညာလိုပါတယ်။ကျမတို့အခုအချိန်မှာဒီကိစ္စကိုမလုပ်ဘူးဆိုရင်ထမ်းဆောင်ရမယ့်တာဝန်တွေကိုပြစ်ပယ်ရရောက်ပါလိမ့်မယ်။သမ္မတရဲ့ထင်ရှားဆိုင်တဲ့လုပ်ရက်တွေကြောင့်လည်းအခုလိုတရားစွဲဆိုဖို့မဖြစ်မနေလုပ်ကြရတာပါ။သူကကျမတို့ကိုရွေးချယ်ခွင့်မပေးခဲ့ပါဘူးရှင်။
သမ္မတဟာသူ့ကိုယ်ကျိုးအတွက်အာဏာကိုလွှဲသုံးစားလုပ်ခဲ့တယ်လို့ဒီမိုကရက်ဘက်ကဆွဆွဲထားပါတယ်။ရီပါဘလီကန်တွေကတော့ဒါဒီမိုကရက်ဘက်ကနိုင်ငံရေးအရလုပ်ကြံတာလို့တုံ့ပြန်ပါတယ်။အထက်လွှတ်တော်ရီပါဘလီကန်ခေါင်းဆောင်မစ်စ်မက်ကော်နယ်ကအခုလိုပြောပါတယ်။
For the very first time in modern history we've seen a political faction in Congress.
ဒီနေ့ခေတ်သမိုင်းမှာပထမဆုံးလွှတ်တော်တွင်နိုင်ငံရေးအရသဘောထားကွဲလွဲချက်တွေရလပ်ပါ။သမ္မတရွေးကောက်ပွဲပြီးခဲ့တဲ့အချိန်ကလေးကရွေးကောက်ပွဲရလဒ်ကိုပြောင်းလဲဖို့သူတို့ဘက်ကနီးလန့်တွေရှာခဲ့ကြတာပါ။
သမ္မတရဲ့လက်အောက်မှာအနီးကပ်တာဝန်ထမ်းခဲ့သူတွေကိုအဓိကသက်သေတွေဖြစ်ထွက်ဆိုခိုင်းမှုဒီမိုကရက်ဘက်ကတောင်းဆိုနေပါတယ်အထက်လွှတ်တော်ရီပါဘလီကန်ခေါင်းဆောင်မစ်စ်မက်ကော်ဒေးကဒါကိုလက်မခံပါဘူးဒါကြောင့်လည်းအထက်လွှတ်တော်ဒီမိုကရက်ခေါင်းဆောင်ချက်ရှူမာကအခုလိုဝေဖန်ပါတယ
် I have yet to hear one good argument why less evidence is better than more
တတိယထောက်ထားနေတာကများတာထက်ပိုကောင်းတယ်လို့ပြောနေကြတယ်ဒါကိုကျွန်တော်တို့ဘက်ကလက်ခံလာအောင်ဘလို့ကောင်းကောင်းမွန်မွန်ရှင်းပြမလဲနားမလည်ပါဘူးအောက်လွှတ်တော်ကဆွဲဆိုထားတဲ့ဆွဲဆိုချက်တွေနဲ့ဓာတ်ရိုက်ပတ်သက်သူတွေနားလည်သိထားတဲ့သူ၄ယောက်ဟာအချက်အလက်တွေပို့ပြီးရှင်းလင်းတဲ့တတိယအကြောင်းအရာတွေကိုပေးနိုင်ကြမှာပ
ါသမ္မတမှာပြည့်ရှိမရှိစစ်ဆေးတဲ့အခါမှာထက်လွှတ်တော်အမတ်တွေကဂျူရီလူကြီးသဘောမျိုးနဲ့ကြားနာစစ်ဆေးရမှာဖြစ်ပါတယ်ရီပါဘလီကန်ထက်လွှတ်တော်အမတ်ရွန်ဂျွန်ဆင်ကတော့ဒီကိစ္စဟာလုံးဝတည်တည်ထောက်ထားမခိုင်လုံနဲ့ဆွဲချဲဆိုပြီးတင်းကုန်နေလေးက ABC ရုပ်သံကိုခုလိုပြောပါတယ
် I will support the president in the type of trial he wants and the types of witnesses he wants to bring
သမ္မတကလိုချင်တဲ့ရုံးတင်စစ်ဆေးမှုပုံစံသူခေါ်ချင်တဲ့တည်တည်ထောက်ထားရင်ခေါ်ရမျိုးကိုကျွန်တော်ထောက်ခံပါတယ်အောက်လွှတ်တော်ဘက်ကတရားစွဲထားတဲ့ကိစ္စမှာသူတို့လုံးဖြာရှိတာလုပ်ထားတယ်သမ္မတဘက်ကလည်းသူဆုံးဖြတ်ခွင့်ရှိတာဆုံးဖြတ်မယ်ဒီချိန်ဒီပေါ်မှာပဲဆုံးဖြတ်ကြရင်အကောင်းဆုံးဖြစ်မယ်လို့ထင်ပါတယ
်ဒီမိုကရက်တွေကတော့သမ္မတရဲ့လိုရက်ကိုဆက်ပြီးမေးခွန်းထုတ်ဝေဖန်နေကြပါတယ်ဒီမိုကရက်ထဲလွှတ်တော်အမတ်ဒေါက်ဂျွန်းစ်ကခုလိုပြောပါတယ
် If the President of the United States is using his office and the power of the presidency against a country
တကယ်လို့အမေရိကန်သမ္မတကသူ့သမ္မတတာဝန်ကိုလွဲသုံးစားလုပ်ပြီးတော့အမေရိကကိုမိခိုနေရတဲ့နိုင်ငံတစ်ခုကိုဆန့်ကျင်တဲ့လိုရက်တွေလုပ်လာမယ်သူ့နိုင်ငံရေးအကျိုးအမြတ်အတွက်အမြတ်ထုတ်ဖို့ကြိုးစားမယ်ဆိုရင်ဒါတကယ်အလေးနဲ့ထားမယ်မဖြစ်မနေအရေးယူရမယ်ကိစ္စပါ
လွတ်တော်အားလိုက်ရဖြစ်တာကြောင့်လွတ်တော်စည်းဝေးတွေကိုလာမယ့်ဇန်နဝါရီလအထိရန်နာထားပါပါတယ်။အဲ့ဒီအချိန်မှပဲထက်လွတ်တော်မှဆက်ပြီးဂျာနာစစ်ဆေးဖို့အောက်လွတ်တော်ကဒီပြုထားတဲ့သမ္မတကိုရေးရွေးဆွဲချက်တွေကိုပြပဖို့ကိစ္စဆုံးဖြတ်လာနိုင်ကြောင်းပါခင်ဗျာ
။ဥ သိန်းထိုင်ဦးစီစဉ်တင်ဆက်ခဲ့တဲ့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်ပါကိုနားဆင်ခဲ့ရတာဖြစ်ပါလေရှင်။အခုဆက်ပြီးတော့သောတာရှင်နေစောင့်မျှော်နေကြတဲ့အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်တင်ဆက်ပေးဖို့အချိန်ရောက်ပါပြီ။စီစဉ်တင်ဆက်သူကိုသားညိုဦးနဲ့အတူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးမယ်။အင်္ဂါညဓာတ်ရိုက်လေလိုက်စီစဉ်နားဆင်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီ2019ခုနှစ်အတွင်းသတင်းလွတ်လပ်ခွင့်နဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေတွေကိုသုံးသပ်မှာဖြစ်ပါတယ်2019ခုနှစ်တနှစ်ကုန်လို့အခုဆိုရင်2020နှစ်သစ်ကူးပြောင်းမှုအချိန်ရောက်နေပါပြီပြီးခဲ့တဲ့2019ခုနှစ်ဒီမြန်မာနိုင်ငံထဲမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေဘယ်လိုအခြေအနေရှိသလဲဆိုတာကိုကျွန်တော်တို့နှစ်ချုပ်သုံးသပ်ချက်အနေနဲ့အခုဆွေးနွေးတော့မှာဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမယ့်ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ဒီ interview ဆပါဒင်းသာဆရာဦးစိန်ဝင်းပါတူကတော့ဒီ interview ဆဖွဲ့ရဲ့သတင်းပညာဆရာအကြံပေးပုဂ္ဂိုလ်ဖြစ်ပါတယ်အဲနောက်တူကတော့ဒီကိုဆောင်းခါပါကိုဆောင်းကတော့ဒီလွတ်လပ်စွာဒီပြောဆိုခွင့်နဲ့ပတ်သက်လို့အတန်အုပ်စုပေါ့နော်ဒီအတန်ဖွဲ့စည်းရဲ့ဒီပြောခွင့်ရဦးဆောင်နေသူတူဖြစ်ပါတယ်ခင်ဗျကိုဆောင်းခါလည်းလီလိုင်းပေါ်မှာရှိပါတယ်ကိုစိန်ဝင်းလည်းလီလိုင်းပေါ်မှာရှိပါတယ်ကျွန်တော်အရင်ဆုံးကိုဆောင်းခါကိုဖိတ်ခေါ်ကြပါလားခင်ဗျကိုဆောင်းခါကြားပါလားခင်ဗျဟယ်လိုကိုဆောင်းခါကြားပါလားဟုတ်ကဲ့ကိုဆောင်ခါကြီးခုနကကျွန်တော်ပြောသွားလို့ပေါ့နော်အရင်ဆုံးတော့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံအတွင်းလွတ်လပ်စွာပြောဆိုခွင့်ပေါ့နော်တကယ်တမ်းကိုဆောင်ခါတို့အနေနဲ့ဒါနဲ့ပတ်သက်လို့အသေးချာမှတ်တမ်းမှတ်ရရည်နဲ့လုပ်နေတဲ့လွတ်လပ်စွာပြောဆိုခွင့်အခြေအနေကတိုးတက်လာသလားအရေးယူမှုတွေဘယ်လိုရှိလဲကျွန်တော်ကိုနှစ်ချုပ်လေးအရင်ဆုံးပြောပြပေးပါလား
ကျွန်တော်ဟိုပါကျွန်တော်တင်မီဒီယာကိစ္စကိုကျွန်တော်အရင်ပြောချင်တာပါဟု
တ်ကဲ
့မီဒီယာနဲ့ပတ်သက်ရင်ဒီ2019ခုနှစ်မှာတရားစွပ်စုခံထားရတာကျွန်တော်17ဦးတွေ့ရတယ်ဗျကျွန်တော်စတူဒီယိုနော်တူအကြတော့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုအကောက်အပြေးဥပဒေလိုအမည်နဲ့တရားစွဲထားတာဒီက2019ခုနှစ်မှာတွင်ကို20နှစ်တခုတွေ့ရတယ်ဆိုတော့အဲ့ဒီအခြေအနေတွေကြည့်မယ်ပြီးတော့စက်တွေဥပဒေဆိုရင်လည်းကျွန်တော်တို့ဒီ2019မှာလည်းထပ်မြင့်တက်နေလို့ပဲပေါ့နော်ဆိုတော့ဒီကိန်းဂဏန်းအချက်လက်တွေကကျွန်တော်တို့သုံးသပ်ရမယ်ဆိုရင်တော့ဒီ2019ခုနှစ်ဟာဒီလိုလည်းတော့ဘုတ်ဆိုပြန်ချုပ်ပေါက်ခံရမှုမြင့်တက်တဲ့နှစ်လို့အကြမ်းများဖြစ်တာသုံးသပ်လို့ရပါတယ်ကို
ဟုတ်ကဲ့ဒီနေရာမှာကျွန်တော်တခုထပ်မေးချင်တာကဥပဒေနဲ့ပတ်သက်လို့ပေါ့ပြောမယ်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်ကိုကန့်တက်နေတဲ့ဥပဒေတွေရှိနေတယ်ဆိုပြီးတော့ဒါပြင်ဆင်ဖို့ဆိုပြီးတော့နိုင်ငံတကာကနေပြီးတော့လည်းတိုက်တွန်းနေကြတာရှိပါတယ်အဲ့တော့စစ်တော်ဘက်ကကြိုးပမ်းအားထုတ်မှုပေါ့ဒီလွတ်လပ်စွာပြောဆိုခွင့်ပို့ပြီးတော့ space ရအောင်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေပို့ရှိလာအောင်လို့စစ်တော်ဘက်ကကြိုးပမ်းအားထုတ်မှုတွေဥပဒေပြင်ဆင်ချက်တွေကတော့ဘလို့အားရစရာရှိပါလား
ကျွန်တော်တွေ့ရတဲ့လောက်ဆိုရင်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ဥပဒေပြင်နာဖြစ်တာအတိတ်ကထဏာဘာတစ်ခုမှလွတ်တော်လုံနိုင်ခဲ့တာမရှိဘူးဒီ2019ခုနှစ်မှာမဟုတ်ဘူး2000နဲ့ဒီ16ခုနှစ်ဒီအစိုးရတက်လာတဲ့နောက်ပိုင်းကနေပြီးဒီနေ့အချိန်ထိတိုင်းအစိုးရဘက်ကပြင်ဆင်ပြထမ်းလိုက်တဲ့ဒီဥပဒေတွေဟာလွတ်လပ်စွာပြောဆိုခွင့်ပုံမအားကောင်းလာကြည့်ရဆိုတာတစ်ခုမှကျွန်တော်တို့ကမတွေ့ရဘူးနံပါတ်1အနေနဲ့ဒီနိုင်လွတ်လုံလို့ခေါ်တဲ့ဆန္ဒပြောတဲ့ဒီနိုင်ငံသားများ၏ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်မှုနဲ့လုံခြုံမှုကိုကာကွယ်ပေးဥပဒေပြဋ္ဌာန်းခဲ့တယ်အဲ့မင်းအဲ့ကြခင်တဲ့ယူရချက်ကကောင်းနေပေါ့နော်အတူပြီးတော့ဒီနိုင်ငံသားတွေရဲ့ privacy တို့ security တို့ကိုစဉ်းစားရဲဥစားပေးတဲ့ဥပဒေတွေဖြစ်တယ်သူတော့တကယ်လက်တွေ့မှာကြတော့အဲ့လိုအကာအကွယ်ပေးတာမျိုးမဟုတ်ဖိနဲ့ဒီဆိုးရကိုဝေခံတဲ့လူမှုကိုတရားစွဲတဲ့အမှုတွေပဲပေါ်လာတာတွေ့ရတယ်အဲ့တော့ပြည်ညာကဟိုဥပဒေကယူရချက်ကတော့ကောင်းနေဒါပေမဲ့တကယ် implement လုပ်တဲ့အခါမှာလူမှုပဲနစ်နာနေတာတွေ့ရတယ်အဲ့တော့ဆုံးပြီးတော့ပြောရမယ်ဆိုရင်ဒီအစိုးရတက်တန်းတင်းမှာဗောနော်2019တင်အောင်မဟုတ်အစိုးရတက်တန်းတင်းမှာလွတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေနောက်ကပြင်ဆင်လိုက်တဲ့ဥပဒေအတိတ်ပြဋ္ဌာန်းလိုက်တဲ့ဥပဒေတွေအားလွတ်လပ်စွာပြောဆိုခွင့်ကိုပုံမူအားကောင်းအောင်ပုံမူအမှတ်ခံချက်ရှိလာအောင်လုပ်တဲ့ဥပဒေတစ်ခုမှမတွေ့ရဘူးလို့ကျွန်တော်ပြောလို့ရပါတယ်ဗျ
ဟုတ်ကဲ့ဒီနေရာမှာကျွန်တော်နည်းနည်းလေးကိုဆောင်ခါကိုတစ်ခုမေးချင်တာကအမိုးစကားပြန်ပွားမှုပေါ့ဒီနေရာမှာ hate speech ပေါ့နော် hate speech ကပြောမယ်ဆိုရင်လွတ်လပ်စွာပြောဆိုခွင့်နဲ့ဆူတဲ့ဟာနဲ့ကခပ်ပါးပါးလေးလူဖြစ်နေတဲ့အခြေအနေကအဲ့တော့ပြည်ပြဆို2019ခုနှစ်အစောပိုင်းကာလတွေမှာအမျိုးသားရေးလှုပ်ရှားမှုတွေတော်တော်အားကောင်းတဲ့ hate speech တွေထွက်လာတဲ့ဒါတွေမှာဖိနှိပ်မှုတွေတိတ်တင်းထလာတဲ့အခါမှာပြောရမယ်ဆိုရင်အမျိုးသားရေးလှုပ်ရှားမှုတွေတော်တော်လေးကိုရပ်သွားတဲ့သဘောမျိုးတွေ့ရတယ်အခုနောက်ပိုင်းကာလမှာဆိုလို့ရှိရင်အဲ့တော့ဒီအနေထားနဲ့ပတ်သက်လို့ကိုဆောင်ခဘယ်လိုမြင်ပါလဲ
ကျွန်တော်နံပါတ်1ကအစိုးရကဒီအမုန်းစကားတွေဆန္ဒပြောရတဲ့ဒီ NDA ရှိတဲ့စကားတွေကိုတားမြစ်ချင်နေဆိုရင်အစိုးရကအရင်ဆုံး declare လုပ်ရတယ်ငါတို့ဒီလက်ရှိအစိုးရဟာဒီလိုဒီအမုန်းစကားတွေအနေရှိတဲ့စကားတွေတိုးဆိုဖို့တီးမခံဘူးငါတို့အရေးယူဆောင်ရမယ်ဆိုတာမျိုး declare လုပ်မယ်ကိုယ်ရင်ပြောမှာလွန်ခဲ့တဲ့၄နှစ်တာပြင်မှာအဲ့ဒါမျိုးအစိုးရလုပ်နိုင်ခဲ့တာမရှိဘူးဒါအခုလက်ရှိ warrant ပြင်းနေတဲ့ဆရာတော်ဦးရသူတို့ဟာမျိုးဆိုတော့မှာပဲသူ့ရှိမှာရေးလို့ရတဲ့ကိစ္စတွေအများကြီးရှိတယ်အခုဖြစ်တော့ဒီကျွန်တော်ရှိနေဥပ္ပိုလ်နေလောက်ကျန်တက်ဖြန့်ခံရတဲ့ကိစ္စမှာသူဟာလ ုတ်ကြံတက်ဖြတ်တဲ့ဖြစ်တဲ့ဒီဥတော်ကတော့လူသက်သမားရဲ့ဥကြည်လင်းရဲ့ဆရာတော်ဆိုတာမျိုးတွေပြောတယ်ဆိုလူသက်အားပေးတဲ့ incitement လုပ်တယ်အဲကျွန်တော်ပြောတယ်ဘာသာရေးမုန်တီးမှုတွေဖြစ်အောင်ခွဲခြားသစ္စာနဲ့ဟာတွေကျွန်တော်နှိမ့်ချပြောဆိုရတာအများကြီးကြီးလွန်ခဲ့တာဖြစ်တယ်ဒါပေမဲ့အဲ့လိုမျိုးပုံမှာအစုရက၃ညပါဝေးဖြစ်ခဲ့တယ်တစ်ချက်ကလေးမှာကျွန်တော်ထောက်ပြပြောဆိုတာအရေးယူလို့လောက်တာဒါမျိုးတွေမတွေ့ရဘူးအခုလက်ရှိဥရတူရေးယူထားတဲ့ကိစ္စကလည်းတခြားပြင်ပြည့်ရဲ့အခါမှာတောင်တန်းစုကြည်ဝေဖန်လို့ဆိုတာမျိုးနဲ့ရေးယူထားတာဖြစ်တယ်သူရဲ့ဒီအမုန်းစကားပြောဆိုမှုကိုကျွန်တော်ခွဲခြားသက်သေနဲ့အပြည့်မူရတော့ကျွန်တော်အရေးယူဆောင်ရွက်ထားတာမဟုတ်တာကိုသိရအဲ့တော့အစိုးရကိုယ်တိုင်ကဒီလိုမျိုးဒီ dangerous speech တွေ hate speech တွေပြောတဲ့လူတွေကိုအရေးယူခြင်းသိရလားဆိုရင်မေးခွန်းကိုကျွန်တော်ကမေးရမှာဆိုတော့အမှန်တကယ်တော့ဥပဒေရရှင်ကျွန်တော်အခုကြည့်တယ်သူတုံးနေတာရှိရနောက်တစ်ခုကအော်ဒီအမုန်းစကားနဲ့ပတ်သက်ရင်အကောင်းဆုံးဟာကဘာလဲဆိုတော့ပုံမှန်ရာသီပုံမှန်မှာ900ငါးကန်းနေတစ်ခုရှိတယ်900ကန်းနေကလူမျိုးစုတစ်ခုနဲ့တစ်ခုကြမှာအမုန်းပွားအောင်ခွဲတာဆက်ဆက်နှိမ့်ချပြောဆိုတာတွေကိုဒီရာသီပုံမှန်900ကန်းနေရေးလို့ရတယ်ဆိုကြတာကဥပဒေအစ်စ်ကိုအလင်းစလို့ပြန်ခန်းပြရမလို့ဆက်ရှိရှိနေတဲ့ဥပဒေတွေနဲ့ကိုပဲတကယ်လို့ကျွန်တော်နိုင်ငံမှာဒီဆက်နာပြောတယ်ဘာသာရေးဘာသာပေါင်းတို့ချစ်ချစ်ပြင်းပြဖို့တဟကတာဖြစ်ဖို့အဲ့လိုမျိုးအထက်နဲ့တစ်ဖက်ကခွဲခြားနှိမ့်ချပြီးပြောတဲ့လူတွေကိုအရေးယူမယ်ဆိုရင်ပုံမှန်အစီအစဉ်လို့ဆိုရတာဖြစ်တယ်။အဲ့တော့ပြည်ထောင်စုကဒီလက်ရှိအစိုးရကိုယ်ပိုင်ကအဲ့လိုအမုန်းစကားတွေတားကျင်တဲ့ပုံစံတော့ကျွန်တော်တို့ကသိမတွေ့ရဘူးပြန်
။ဟုတ်ကဲ့ကျွန်တော်ကိုဆောင်ခါကိုအခုပထမဆုံးကြောက်မှအရင်ဆုံးနောက်ဆုံးတစ်ခုမေးချင်တာကတံပိုးပေါ့နော်အထူးကဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့လူဖွဲ့စည်းရဲ့တံပိုးဆိုလိုတာကမြန်မာနိုင်ငံဟာဒီမိုကရေစီအခုပြောင်းကိုဥတည်နေတဲ့အလှည့်ပြောင်းကိုသွားနေပြီအဲ့တော့ဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူဖွဲ့စည်းအထက်မှာဘလောက်ထိတံပိုးထားမှုရှိလဲဘာဖြစ်လို့မေးရလဲဆိုတော့အခုဆိုရင် ICJ ကိစ္စလိုမျိုးနောက်ဆုံးဖြစ်လာတဲ့အခါမှာဟိုဘက်ဒီဘက်ပြောကြဆူကြတာလေဥမာဆိုလို့ရှိရင်လူမှုကွန်ရက်ဒီမှာတော့ကြမ်းတမ်းပြောတာတွေပါကျွန်တော်သတိထားမိရဲ့အဲ့တော့လူဖွဲ့စည်းအထက်မှာရှိတဲ့လူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့ထားတဲ့တံပိုးဘယ်လိုများသုံးသပ်မိပါလဲကိုဆောင်က
ကျွန်တော်တင်နေကဒီပြီးခဲ့တဲ့ဟိုအစိုးရရောဒီဘက်အစိုးရရောအပြန်အလှန်အတိုက်ခံဖြစ်ကြကြတဲ့လူတွေကြီးပါပဲ။ဒါပေမဲ့ငါတို့အဖြစ်သူတို့ရဲ့ယက်တီမှုရဲ့ဘက်ပေါ်မှာပဲအခြေခံတယ် right base ကိုမတော်ဘူးဘယ်တော့မှကျွန်တော်တို့ကဒီလူခွင့်ရေးပေါ်မှာပဲအခြေတည်ပြီးပြောတယ်ဘယ်ပါတီဘယ်ပုဂ္ဂိုလ်ဆိုတာမျိုးထားလို့မရဘူးပေါ့။ဒါပေမဲ့လူတို့ကတော့အဲ့လိုမဟုတ်ဘူး။သူတို့ထောက်ခံတဲ့သူကဒီအမှန်တရားဖြစ်ပြီးတော့သူတို့ထောက်ခံတဲ့သူကပြောသူရဲ့စကားဟာဒီလူခွင့်ရေးကိုစန့်ကျင်နေပြီးတိုင်အောင်အဲ့ဒီဟာကိုဆက်လက်ထောက်ခံတာဆက်လက်ယုံကြည်တာမျိုးတွေ့ရတယ်။ဒါနဲ့ကလူလူဟာလူလက်ကသူ့ကိုပြောဆိုခြင်းနဲ့ပတ်သက်ပြီးတော့ဟိုဒီဟိုဘက်ကသနနာတိဖို့ခက်တယ်လို့ကျွန်တော်တို့မြင်တယ်။ဘာဖြစ်လို့လဲဆိုတော့အစိုးရကိုယ်တိုင်ကလည်းအဲ့ဒါကို mislead လုပ်တယ်ကျွန်တော်တို့ကmislead ခြင်းလောက်တာကိုကျွန်တော်တို့ကတွေ့ရတယ်။ဘာဖြစ်လို့လဲဆိုတော့အမှလက်ရှိဒေါက်တာစုကြည်ဝေဖန်တဲ့လူတွေကလည်းထောင်ကြတယ်၊ဝန်ကြီးချုပ်ကြီးကိုပြောဆိုတဲ့လူတွေကလည်းထောင်ကြတယ်၊တရင်သမားတွေကလည်းထောင်ကြတယ်ဒီလိုထောင်ကြတယ်တရားရှိတဲ့သူကဖြစ်ပင်ဖြစ်တတ်တယ်ဆိုရဲနေဝေးတင်ပြီးအစိုးရသွားတယ်။အဲ့ဒါလိုပဲအစိုးရကိုထောက်ခံဝန်ရံတဲ့ဒီလူအုပ်စုကလည်းဒီအစိုးရကိုထောက်ခံရင်းနဲ့အစိုးရလုပ်တဲ့ဟာအမှန်လေဒီလိုမျိုးဟိုဗျံဒရာဆောင်မပြောသင့်ဘူးစတဲ့ချင်းအဲ့လိုမျိုးဟိုဒီနေဝေးတင်ကိုလူလူကလိုက်ပုံပေါ်တယ်။အဲ့ဒါကိုကြည့်နေအချင်းဟိုဒီအစိုးရကိုတိုင်းအစိုးရကအပါအဝင်ဘယ်တော့ဒီဘက်မှာရှိတဲ့ဒီအစိုးရကိုထောက်ခံတဲ့လူလူတီပင်ရင်ဒီလူလက်ကတော့ပြောချင်ခွင့်နဲ့ပတ်သက်ပြီးတော့အော်နိုင်နားလေတာဆိုတော့လက်ခံကျင့်သုံးတာယုံကြည်တာမျိုးကိုကျွန်တော်တို့ကတိတ်မတွေ့ရဘူး။ဘက်ပေါ်မှာပဲအခြေခံပြီးတော့ကျွန်တော်တို့ပြောဆိုနေကြတာကိုနှစ်ဖက်စလုံးမှာတွေ့ရတယ်ဗျ။
ဟုတ်ကဲ့ကုဆောင်ကလီလိုက်ပေါ်မှာခဏနေပြောအောင်ခင်ဗျာ။ကျွန်တော်နောက်ထပ်ဆွေးနွေးမဲ့သူဖြစ်တဲ့ဇင်းစားဆရာဦးစိန်ဝင်းကိုဖိတ်ခေါ်ကြပါလေ။ကုစိန်ဝင်းကြားပါလားခင်ဗျာ
။ဟုတ်ကဲ့ကြား
။ကုစိန်ဝင်းခုနကကုဆောင်ခါနဲ့ဆွေးနွေးခဲ့တဲ့နောက်ဆုံးအကြောင်းအရာလေးကိုပဲကျွန်တော်ဆက်ချင်ပါတယ်။ဘာလို့လဲဆိုတော့အခု ICJ ကိစ္စတွေပဲပေါ်လာတဲ့အခါမှာဒီအင်ဒီယန်ကိစ္စမှာဒရင်တောက်နှစ်ဦးဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးဦးနဲ့ပတ်သက်လို့တော်တော်ဝေဖန်မှုတွေဒါမင်းတို့ကြောင့်အခုလိုရေးယူခံရတဲ့ဆိုတဲ့စာသားမျိုးတွေနဲ့လူမှုကွန်ရက်တွေပေါ်မှာရေးသားကြတယ်ပြန့်ဝေကြတယ်အဲ့ဒါမျိုးတွေဖြစ်လာတော့ကျွန်တော်ကနည်းနည်းလေးမေးချင်တာကဒီလူလက်စွာပြောဆိုခွင့်နဲ့ပတ်သက်လို့မြန်မာလူ့ဖွဲ့စည်းမှာတံမိုးပြောင်းလာပြီလားကိုစိန်ဝင်းရဲ့သုံးသပ်ချက်ရင်ဆုံးသိချင်ပါတယ်လား
ကျွန်တော်တို့လူ့အဖွဲ့အစည်းကတော့ဟိုလူ့အဖွဲ့အစည်းရဲ့လို့ကျွန်တော်ရည်ရွယ်ပြောလို့ရှိရင်ကျွန်တော်တို့ကကြောက်တဲ့ကြောက်တတ်တဲ့လူ့အဖွဲ့အစည်းပေါ့နော်ဘာလို့ကြောက်မလုံခြုံမှုတွေကြောက်တယ်နောက်ပြီးတော့ဒီအရာဒီရလည်းဘာနေလာလဲဆိုတဲ့အခါကျတော့နှစ်ပေါင်းများစွာစိတ်အုပ်ပူကြီးအောက်ပေါ့အဲဒီအောက်မှာနေခဲ့ကြရတဲ့အခါကျတော့အကုန်လုံးကကြောက်နေကြရတဲ့နောက်ဒီလိုမျိုးအခွင့်အလမ်းတွေဖြစ်လာတဲ့အချိန်မှာလွတ်ထွက်သွားမှာဆိုတဲ့ဒါပဲအဲ့တော့ပဲရှိသေးတယ်အခြေခံအားဖြင့်နောက်ကျွန်တ ကျွန်တော်တို့ဒီပညာတွေပေါ့နော်ဟိုမျိုးဆက်အလိုက်ပညာတွေကိုဟို critical thinking ကိုတကယ်မသင်ခဲ့ကြတာ now liberal arts ကိုဟိုမသင်ခဲ့ကြတဲ့ပြဿနာလို့ဟိုကျွန်တော်ကတော့ဒီအကျိုးဆက်တော့မြင်တယ်ဒါပေမဲ့ကျွန်တော်ကတော့လူဖွဲ့ပြီးရတာရှိတရားကိုပြောပေးမယ်အဲတာမန်လူတွေမှာအပြစ်မရှိဘူးဒါတွေကိုဟိုကြောင်းလဲရမယ်ကောင်းဆောင်ဒီမှာပဲတာဝန်ရှိတယ်ကောင်းဆောင်တွေရပဲအပြစ်ရှိတယ်လို့မြင်တယ်ကောင်းဆောင်တွေကအဒီလူဦးဖွဲ့ကြီးကိုဘလို့တိဆောက်မလဲဆိုတဲ့ကိုပိုင်ယုံကြည်ချက်တွေကိုပိုင်အတွေးအမြင်တွေရှိရတယ်သူတို့မှအဲ့ဒီဟာမရှိဘူးသူတို့ကိုယ်တိုင်ကအတွေးအမြင်တွေရှုပ်ထွေးနေတဲ့အခါကျတော့ဟောဒီလိုမျိုးလုပ်ရင်လဲဒီလိုမျိုးမတော်မတရားလုပ်ရင်လဲโอเคล่ะပဲဆိုတော့ဟာကိုပိတ်ချပြလိုက်တဲ့အခါမှာတာမန်လူတွေကလိုက်သွားတယ်ဥပမာလိုင်းရှင်ပြောမယ်ဆိုရင်တော့ဒီအခုဟိုဒီဘက်ခစ်တွေပါဒီလက်ရသွန်းတွေကအဆွန်ရောက်တာနိုင်ငံတိုင်းမှာလက်ရသွန်းတွေထားကြလာတော့ရှိတယ်ဒါပေမဲ့ဒါကလူငယ်စုလေးပဲအဲ့ဒီဟိုလိုင်းရှင်ပြီးပြောမယ်ဆိုရင်အိန္ဒိယမှာဖြစ်တယ်အခုဖြစ်တယ်သို့တော်လည်းဒါကိုပြန်တုံ့ပြန်တယ်အဲဒီအာရှသူမှအင်အားစုကြီးရှိတယ်အဲ့တော့အစိုးရလုတ်ချင်နိုင်အဲမဟိုမဟုတ်တာကိုလုတ်ချင်နိုင်လို့လို့မြောက်ကျွန်တော်တို့ဒီမှာကြတော့ဘာဖြစ်လဲဆိုတော့လူဖွဲ့ကြီးက vulnerable ဖြစ်တဲ့အခါကျတော့ပါထွက်သွားတယ်ဆိုတော့နော်အခြေခံအနေအထားကြီးသွားတာပါအာဒါပေမဲ့ခုနပြန်ပြောရလို့ရှိရင်တော့အပြစ်ရှိတာကတော့ကောင်းတော်နေမှာပဲဖြစ်ရှိပါတယ
်ဟုတ်ကဲ့ကျွန်တော်အဲ့ဒါကဆက်မိချင်ပါလေအဲ့တော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်လို့ဒါဟာပြောမယ်ဆိုရင်တော့ဒီမိုစီသွားတဲ့အတိုင်းကြီးတွေမှာစံနှုန်းတစ်ခုအနေနဲ့ထားတယ်အဲ့တော့နိုင်ငံခေါင်းဆောင်တွေပဲဖြစ်ဖြစ်ပါတီခေါင်းဆောင်တွေပဲဖြစ်ဖြစ်တိုင်းပြည်အကြီးအကဲတွေပဲဖြစ်ဖြစ်ဒီလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာအပေါ်ထားတဲ့သူ့ရဲ့စိတ်စေတနာတန်ဖိုးဒီနှစ်ထဲမှာဘယ်လိုများရှိပါလဲသူတို့အနေနဲ့ပို့ပြီးတော့များစွမ်းဆောင်ပေးနိုင်လားသူ့ရဲ့အလုပ်ကံမှုပါပါပါတယ
်ဘယ်ဆန်းတော့နိုင်မလို့ကြာလာတာပေါ့ဟို2015နေပြီးတော့ဆက်တွေ့တာကျွန်တော်ဟိုအရင်ဆုံးကဘာဖြစ်တယ်များဖြစ်တယ်ထားပေါ့နော်2015နေဆက်တွေ့လာလို့ရှိရင်အမှုတွေပုံများလာတာပဲအဖတ်တင်တာပဲကွာသွားတာအရင်ဆုံးအစပိုင်းတုန်းကတော့60ကျောက်ကကြီးသုံးတာနေနောက်ပိုင်းတခြားပုံမှန်တွေအသုံးများလာတာအခုတော့ဒီလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့ထိခိုက်စေတဲ့ပုံမှန်အဓိကသုံးသွားတဲ့ပုံမှန်တွေကနေစု0 60ကျောက်ကကြီးလို့ပုံမှန်900လို့နိုင်လို့လုံတော့ဟုတ်တယ်မလားအဲ့ဒါကိုပတ်ပေါင်းတုံကသုံးတယ်အဲစစ်တပ်ကလည်းသုံးတယ်အစိုးရကလည်းသုံးတယ်အာဏာရပါတီကလည်းသုံးတယ်ဒါကဘာလို့ပြနေလဲဆိုတော့သူတို့အာဏာရလာတဲ့အခါကျရင်ဒါမှမဟုတ်နေရာရလာတဲ့အခါကျရင်စဉ်းစားပုံစဉ်းစားနည်းကတမျိုးတည်းပဲအဲ့ဒါကငါ့ကိုမဝေဖန်နဲ့ဝေဖန်တာမကြိုက်ဘူးဆိုတဲ့ဟာပဲတကယ်တကယ်ကျတော့ဟိုကနိုင်ငံရေးသမားဖြစ်လာရင်နိုင်ငံကောင်းဆောင်ဖြစ်လာရင်အင်းတော်လာရရှာမြင်ရတယ်ဘာလို့ကိုဟိုပြောရရင်ကိုဒီယာတူပေးတာဒီပတ်တံပေးတာအလကားပေးတာမဟုတ်လေဒါဒီသူကတိခိုင်နိုင်စမ်းနေရှိရအခုအဲ့လိုမဟုတ်ဘူးသူကဂျေဇူးရှင်ဆိုတဲ့စိတ်ကဝင်ပြီးတော့အဲ့ဒါငါတော့ပြောပြီးဆိုရင်ပြန်သူပဲသစ္စာပေါက်ပဲဆိုတဲ့ဟာမျိုးနဲ့တုံ့ပြန်နေဟာအဲ့ဒီဟာပြဿနာအကြီးကြီးဖြစ်လာသေးတာပြည်နယ်တွေကိုကြည့်လိုက်ရင်လည်းကြားမှဆိုရင်ကြားအစိုးရလူငယ်တွေကိုတရားစွဲတယ်နော်ဦးဒါမှလုံးပြင်းလို့ဒါမျိုးကိုပါတီကလည်းတားလို့ရတယ်တကယ်တကယ်ကြပါတီမှဆိုဦးစားပေးနေဟဲ့ဒါမျိုးတွေတော့မဖြစ်သင့်ဘူးဆိုတော့ဆွေးနွေးမှုတွေလုပ်လို့ရတယ်ဒါပေမဲ့လည်းဒါကိုမရှိဘူးဟိုတချို့တော့ဥမာပြနိုင်လို့လုံးဟိုပြင်မယ်လို့တော့ဟိုပါတီကအနာပါတီပြောတာရှိတယ်ဒါဆက်လုပ်လာမှာမသိဘူးကျွန်တော်ကတော့ဒီအစိုးရတက်တန်းဒီကုံကံလည်းနီးနေတဲ့အခါကျတော့ဒါတွေကိုဆက်ပြီးတော့လုတ်ချင်သေးလည်းမရှိခဲ့ဘူးလုတ်ဖို့လည်းကြိုးစားမယ်လို့တော့လည်းမထင်တော့ဘူးက
ဟုတ်ကဲ့ပြောမယ်ဆိုရင်အခု energy အစိုးရကတချင်တုန်းကသတင်းမီဒီယာတွေနဲ့တော်လီပလဲနံပါတ်တိတ်ခဲ့တယ်တော်လီရင်းနှီးဆက်ဆံခဲ့တယ်အခုအချိန်မှာအာဏာရတဲ့အချိန်မှာ energy အစိုးရရဲ့မီဒီယာပေါ်ထားတဲ့သဘောထားနဲ့ပတ်သက်လို့အခုစဉ်းစားပြောချင်တယ
်မီဒီယာပေါ်ထားတဲ့ဟာကဦးစားပေးနေတာဒီသတင်းလွတ်လပ်ခွင့်ဆိုတာတကယ်မယုံဘူးအဲ့ဒါကြောင့်democrat လို့နာမည်တပ်ပေမဲ့ democracy ရဲ့စံနှုန်းစံအားတွေကိုတကယ်ယုံကြည်မှုမရှိခဲ့ဘူးသူတို့ကတခြားကလှိုင်းရိုက်လာတဲ့အခါကျရင်အဲ့ဒီပုံမှာပဲပါသွားတယ်အဲ့ဒါပါလဲဆိုတော့ဟိုတိုင်းပြည်ကငွေကြေးချမ်းသာရင်ပြီးတော့တရုတ်လိုကပဲဟိုလမ်းကြောင်းကိုချီတက်မယ်လို့နော်နောက်ပြီးတဲ့အခါကျရင်ဒီအစိုးရအမျိုးသားရေးဝါဒတွေရှိလို့ဒါသာသဖြင့်ပေါ့ဟို negative ပါတီနဲ့ပဲတွေးပြီးတော့ပါသွားတယ်တကယ်တကယ်ကြတော့ကျွန်တော်တို့လုံးလို့ရတာရှိပါတယ်နောက်ပြီးတော့တကယ်တကယ်လွတ်လပ်စွာပြောဆိုပေးမယ့်အမုန်းတရားနဲ့တခြားစီပါပဲဥမာ ဥပမာအဖြစ်ပြောရင်ဖင်လန်ရဲ့ဥပမာရှေ့တော်တော်ရှင်းတယ်အမုန်းသားတွေကိုတိုက်ခိုက်တဲ့နေရာမှာအကောင်းအောင်မြင်သုံးနိုင်ငံဖင်လန်ပဲဒါပေမဲ့လည်းအမုန်းတရားကိုပြောလို့ဟိုပြစ်မှုသူတို့အရေးယူခဲ့တာမျိုးတွေရှိတယ်အဲ့လိုမျိုးကြတော့လောကမှာတော့ဆုတ်ခဲ့တဲ့ဟာမျိုးတွေရှိခဲ့တယ်ဒီအစိုးရမှာနောက်ဆုံးသုံးသက်တာကတော့ဗာလဲဆိုတော့သူတို့ယူဆရေးရာရမရှင်းလင်းမှုပြည်ပြည်နဲ့မရှိဘူးဟို survival ကိုပဲပယ်ပြီးတော့သွားနေတယ်အဲ့တော့ဟိုဟိုကွေးရောက်ဟိုတက်နဲ့လောဒီကွေးရောက်ဒီတက်နဲ့လောဖြစ်ပြီးတော့ဟောရှေ့နောက်မကြီးတာတွေလာပြီးတော့ဖြစ်တယ်သူဟိုဖြစ်တာပဲလို့ထင်ပါတယ
်ဟုတ်ကဲ့ခင်ဗျာကိုစင်ဝင်းကိုမောင်ဆောင်ခလီလိုက်မှာမခဏနေပြီးပါအောင်ခင်ဗျာကျွန်တော်တော့ rush နေဖိတ်ခေါ်ချင်ပါတယ်အရင်ဆုံးကိုဆိုင်အောင်ကျော်စန်းဆွနေမြင်းမြန်လို့ရပါတယ်တူတူတူပေါ့
ဟုတ်ကဲ့မင်္ဂလာပါခင်ဗျာကျိုးရေကျွန်တော်တို့ဒီအမေတောင်ဆန်းသူကြီးတက်လာတဲ့နောက်ပိုင်းမှာကျွန်တော်တံပရောကချုပ်ကင်ထားတဲ့ခါကျတော့ကျွန်တော်ဒီနေ့နေ့တည်းမှာတော့ဘာမှထူးခြားကြတာမရှိပါဘူးခင်ဗျာ။ဒါလည်းဒီအမေတော်ဆိုတော့နောက်နေ့ဆိုရင်တော့အားယူတက်ပြီလို့ပဲကျွန်တော်ထင်ပါတယ်ခင်ဗျာ။ဒါဆိုတော့တရားဥပဒေစိုးမိုးရေးမှာလည်း CIA ဝန်ကြီးမှာလည်းတံပရောကအုပ်ချုပ်တာများတယ်နော်။ NLD ကနာမည်ပဲရှိတယ်။ ICC မှာဆိုတော့ကျွန်တော်ငမများကျိနဲ့တံပရောကလောက်လိုက်တယ်တကယ်လို့ဆိုရင် ICC ကသူတို့ဆွဲ။ဘောင်ဆွန်းဆွတ်ကြီးကအပြစ်ရှိတော့ရှိရဒါမဲ့မဲအောင်လိုင်းတော့မတော်ဘဲနဲ့ဒေါ်စုကိုလွတ်လိုက်တာ။ဒါတဘာဝတရားမကြဘူးလေနော်။နိုင်ငံတော်အနေနဲ့တမတော်ကချုပ်ကင်ထားတယ်။နှစ်ပေါင်း80ကျော်60လောက်ရှိပြီဆိုတော့လွတ်လိုက်ရပြီးနောက်ပိုင်းချုပ်ကင်ထားဆိုသူတို့ရဲ့လုပ်ရက်တွေကဒီနေ့ဒီအတော်မတတ်နိုင်သေးဘူးပေါ့နော်။
ဟုတ်ကဲ့ကျေးဇူးပါခုဆိုင်အောင်ကျော်ဆန်းကျွန်တော်တချို့ပေးစာလေးတွေဖတ်ချင်ပါတယ်အရင်ဆုံးဥစိတ်မောင်ရေးထားတာလေးဖတ်ပြပါမယ်သူကတော့မြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာလွတ်လပ်ခွင့်တွေ2018ခုနှစ်ကုန်ဆုံးကဏ္ဍကြီးကစပြီးတော့2019ခုနှစ်အတွင်းဝင်ရောက်လာတဲ့အထိထိန်းချုပ်မှုတွေအရေးယူမှုတွေတရားစွပ်စွပ်မှုတွေရော့ကျလာတယ်လို့အကြံဉာဏ်သုံးသပ်မိပါတယ်တဲ့လွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်လို့2019ခုနှစ်အတွင်းမှာဆန္ဒထုတ်ဖော်မှုတွေဆန္ဒပြမှုတွေတိုးတက်လာပါတယ်စီကနဲ့ညီလို့ကြွေးကြော်တမ်းတွေကလည်းတိုက်ခိုက်ရှုံချမှုမျိုးထက်ထောက်ပြဝေဖန်တဲ့သဘောဆောင်တယ်လို့လည်းအရေးယူတာစီဖိနှိပ်မှုတွေနည်းလာတာကိုသုံးသပ်နိုင်ပါတယ်တဲ့အစိုးရနဲ့တပ်မတော်ဆက်ဆံမှုမှာဆက်ဆက်တိမခံတဲ့တပ်မတော်ရဲ့သဘောထားပြောင်းစပြူလာမှုတွေ2019မှာရှိလာသလားလို့လည်းလွတ်လပ်မှုအနေငယ်ဖြစ်လာတယ်ဆိုပြီးထင်ပါတယ်တဲ့ဒီလိုဖြစ်လာဖို့လည်းနိုင်ငံတကာအတိုင်းအဝန်ရဲ့ PR တွေဝေဖန်ပြစ်တင်မှုတွေရှုံချမှုတွေများလာလို့လည်းပြောင်းလဲမှုတွေဆက်လာရတယ်လို့ဆိုနိုင်ပါတယ်တဲ့သတင်းမီဒီယာနဲ့ပတ်သက်ပြီးတော့တွေ့ရတာကသတင်းမီဒီယာကောင်စီရဲ့ကြီးကြပ်ကိုကဲမှုကြောင့်သတင်းမီဒီယာများကရေးသားအတင်ပြမှာလွန်ကဲခြင်းလွန်ကျွန်းမှုတွေနှေးပါသွားပါတယ်တဲ့လူလက်ဆွာရေးသားအတင်ပြမှုတွေရှိပေမဲ့အနေနဲ့ဖြစ်ကြပါဘူးတဲ့ပုတ်ကလိကစင်းစာတွေနဲ့ဂျာနယ်တွေမှာဗန္ဓာရေးခက်ခဲကြောင့်ရပ်ဆိုင်ရတာတွေများပါတယ်အစိုးရတက်မလို့နဲ့စက်ခိုင်ယူလို့ပါတီလို့နဲ့မကင်းရမကင်းကြောင့်စင်းစာတွေနဲ့ဆန္ဒစင်းတွေပဲလှူရှားနိုင်တာကြောင့်အပြစ်ပေးရေးယူမှုတွေကျဆင်းလာတာဖြစ်နိုင်တယ်လို့လည်းယူဆနိုင်ပါတယ်တဲ့အဓိကအနေနဲ့တင်ပြချင်တာကနိုင်ငံတကာအတိုင်းဝိုင်းနဲ့ICJ တို့ ICC တို့ရဲ့အရှိန်အကြောင်းတကောင်းနိုင်ငံတော်အစိုးရရဲ့ဖွဲ့စည်းပုံပြင်ဆင်ရေးအရှိန်အကြောင်းလကောင်းမြန်မာနိုင်ငံအတွင်းမှာလွတ်လပ်စွာပြောဆိုခွင့်နဲ့သတင်းမီဒီယာတွေလွတ်လပ်မှုအသံတင့်ရှိလာတယ်လို့ဆိုရပါမယ်တဲ့ဒီမိုစီစံချိန်စံညွှန်းအရတော့ဖွဲ့စည်းပုံမပြင်နိုင်သေးရဖြစ်လာအောင်မယ်တော့မမြင်သေးပါဘူးတဲ့ကုလသမဂ္ဂတိုင်ဝမ်မှာတော့လွတ်လပ်စွာပြောဆိုခွင့်သတင်းမီဒီယာလွတ်လပ်ခွင့်ရှိတဲ့နိုင်ငံများဆီမှာထည့်သွင်းခံထားရပါတယ်တာဥစိန်မောင်သူ့ရဲ့တုံ့ပြန်ချက်အမြင်ကိုပြပုလိုက်တာပါနောက်တူကတော့ကုဘူကြီးပါသူကတော့ပြောတာကမြန်မာပြည်မှာသတင်းလွတ်လပ်ခွင့်ကိုပိတ်ပင်ထားတာနှစ်90လုံးစစ်စိုးရရဲ့ပြပမီဒီယာတွေပေါ်မှာအထင်မြင်လွဲအောင်နှီးမျိုးစုံဝါဒဖြန့်ခဲ့ကြတယ်။အခုလည်းစစ်တပ်ရဲ့လူခွင့်ချူဖောက်မှုအင်းတင်လိုကိစ္စမျိုးမှာဖော်ကောင်လုပ်တယ်ဆိုပြီးတော့ရိုက်တာသတင်းသမားကိုဝါလုံးတို့ကိုတစ်စပောက်တွေဖြင့်ဝါဒဖြန့်နေကြပါတယ်တဲ့။ဒါကူဘူကြီးသူ့ရဲ့အမြင်ပြပတာပါ။ဒါသတင်းရှင်တွေကသူ့ရဲ့အမြင်တွေပြောဆိုကြတာပါ။ကျွန်တော်ပြန်ပြီးတော့ကုဆောင်ခကိုဒါရင်နဲ့ပတ်သက်ပြီးတော့ပဲပြန်မေးကြပါရခင်ဗျာ။အဲ့တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့ပေါ့ကုဆောင်ခကဒီအချင်းဒီဒီတရားဆွဲဆူခံရတဲ့အချင်းဒီအပြင်ပေါ်တော့သတင်းမီဒီယာဘိုင်းနဲ့ပတ်သက်လို့တကယ်တော့လွတ်လွတ်လပ်လပ်ပြည်တွင်းမှာရှိတဲ့သတင်းမီဒီယာတွေဖော်ပြနိုင်ခွင့်နဲ့ပတ်သက်လို့ရောကုဆောင်ကဘယ်လိုမြင်ပါလဲ
။ပထမဦးဆုံးကျွန်တော်တို့ကဒီဟိုသတင်းမီဒီယာတွေပေါ်မှာစားတဲ့ဟာဗာလဲဆိုတော့ဒီဝိညာဉ်ဆိုတဲ့အတုံးတော့စတာပဲကျွန်တော်တို့ဟိုသတင်းမီဒီယာရဲ့လွတ်လပ်လပ်လုပ်ခွင့်ရလားမရလားဆိုတာကအကြီးအကဲအဲ့ဒါပဲ။ကိုဝါလုံးတို့ကိုကျော်ဆိုလို့တရားဆွဲခံပြီးနောက်ပိုင်းမှာအဲ့ဒီအရှင်ကပုံမြင့်တက်လာတယ်နောက်ကြတော့ဒီအဲ့လိုမျိုးဒီမြန်မာတန်လို့ဒီဆောင်းပြောတဲ့ဒီအစိုးရပိုင်းဒီဒီ channel တွေနဲ့တွဲလို့ကြတဲ့ RFA ကိုဘာလို့ပြန်လိုက်ကြည့်ပြင်းနေတူရဝင်ကြလို့တုံးနေတူရလည်းပဲအစိုးရပိုင်းမီဒီယာကအဲ့ဒါတုံးနေဆိုရင်တူနဲ့ပါတနာဖြစ်ဆိုတာမျိုးနဲ့ဖြစ်ပြီးနောက်ဆုံးပြီးအဲ့လိုမျိုးဒီစာချုပ်တွေပါအောင်ပြည့်ပြည့်သွားတာရှိရပေါ့အဲ့လိုမျိုးပဲတစ်ခါမှလည်းဒီ
ဒီပုတ်ဒီကလွတ်လပ်တဲ့ပုတ်ပြကမီဒီယာတွေကိုလည်းအဲ့လိုမျိုးဒီအင်္ဂလီလိုပဲတောင်းရမယ်ဆိုတာမျိုးပြရားပေးမှုရှိတာကိုကျွန်တော်တို့ကတွေ့ရတယ်အဲ့တော့အဲ့ရနေခါတာပေါ့အခြားသောဟိုလွတ်လပ်လားမလွတ်လပ်ဆိုတာအခုလက်ရှိကိုပဲကျွန်တော်တို့ကဒီသတင်းမီဒီယာတွေကိုတရားစွဲထားတဲ့အမှုက36မှုရှိတယ်ပြီးတော့သတင်းမီဒီယာသတင်းသမားပေါင်း52ဦးတရားစွဲခံထားတယ်ဒါလက်ရှိဆိုတာလက်ထက်မှာအဲ့တော့ဒီဒီလောက်ကြီးညောင်များတဲ့တရားစွဲဆိုမှုတွေပြီးတော့အမြင့်ဆုံးပြည်တယ်ဆိုရယ်ကိုပါလုံးကိုပြုတော်ဆိုးဝေးမှာတွင်လေ89နှစ်တိချထားတဲ့အခါမှာအပြည့်ပြင်ရိုင်ဂျာကိစ္စပဲဖြစ်ဖြစ်ရခိုင်အေအေနဲ့ပတ်သက်တာပဲဖြစ်ဖြစ်သတင်းမီဒီယာတွေဟာခေါ်ပြဖို့တွန့်ဆုတ်ကြတယ်ဟိုပြီးခဲ့တဲ့ဒီဧပြီလနေ့အဲ့ဒီကာလဝန်းကျင်မှာဆိုရင်ဒီရခိုင်ပြည်နယ်မှာရှိတဲ့ဒီရခိုင်တပ်မတော်အေအေကိုဟိုအေအေနဲ့ပတ်သက်တဲ့သတင်းတွေပေါ်ပြလို့ဆိုပြီးတော့ကျွန်တော်တို့ဒီတရားဆွဲထားတဲ့အမှုတွေအများကြီးရှိတယ်ဒီ ARV မှာဆိုရင်လည်းARV ရဲ့ဒီ editor ဖြစ်တဲ့ကိုရဲညီတရားဆွဲခံထားတယ်အခြားတော့ဘနော်ဒီ RF လည်းတရားဆွဲခံရတယ် DMG လည်းတရားဆွဲခံတယ်သူတရားဆွဲခံထားတဲ့အမှုတွေကတော့ဟာရခိုင်ပြည်နယ်မှာရှိအေအေနဲ့ပတ်သက်တဲ့ပေါ်ပြမှုတွေမှာဒီတရားဆွဲတာပေါ့အဲ့တော့ဒီနာကနောက်ပိုင်းမှာအေအေနဲ့ပတ်သက်တာကိုသိမြင်ရေးကြတော့ပြီးတော့ရခိုင်ပြည်နယ်ပတ်သက်တဲ့တင်းတချို့လူတွေကသိမြင်ပြီးတော့ပေါ်ပြလာကြတယ်ဆိုတော့ဒါဟာတနည်းတစ်ပုံအားဖြင့်ဆက်ရှင်သာဖြစ်လာလို့ကျွန်တော်မြင်ပါတယ်
ဟုတ်ကဲ့ကျွန်တော်ကုစိန်မှုလည်းနဲ့ခက်တူတူလေးမြင်ကြပါတယ်တမနေ့လောက်ပဲချိန်ရပါတော့တယ်ကုစိန်ကခုနကကျွန်တော်ပြောတော့မီဒီယာတွေနဲ့ပတ်သက်လို့အစိုးရရဲ့ကင်တွေထိန်းချုပ်မှုတွေပုံမြင့်လာလားကုစိန်ဝင်အမြင်သိကြပါတယ်ချိန်ခက်တူတူလေးပေါ့
အော်မီဒီယာတွေကတော့အစိုးရရဲ့ narrative ကိုပဲတွားနေကြရတာပေါ့နော်အထူးသဖြင့်တော့ဩလိုညာကိစ္စနဲ့ဒီလက်နက်ကန်ပြည်သူကိစ္စတွေမှာအစိုးရရဲ့ပေါင်းထဲမှာပဲရှိနေတာပါပဲ
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ခုစဉ်ကတော်တော်တူတူဖြည့်သွားရပါတယ်ကျွန်တော်တို့အချိန်လေးနည်းနည်းစစ်သွားလို့ပါကျွန်တော်တို့အခုတည်းလီလိုက်စီစဉ်ဒီမှာပဲညနာခွင့်ပြီးပါအဓိကပါဝင်ဆွေးနွေးပြီးတဲ့ကုဆောင်ခကုစင်ဦးနဲ့တော်ရရှင်တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာတည်းလီလိုက်စီစဉ်နောက်တစ်ပတ်မှပြန်တွေ့ရမှာပါ
စီစဉ်တင်ဆက်သူကိုသားညုံနဲ့တူထုတ်လုပ်သူကိုအောင်တို့တင်ဆက်ပေးခဲ့တဲ့အင်္ဂါညဒဲရဲ့လီလိုက်ဆွေးနွေးခံကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီအင်္ဂါညဒဲရဲ့လီလိုက်အစီအစဉ်ကိုမနက်ဖြန်ဗုဒ္ဓဖူးနေ့မနက်ခင်းမှလည်းတလှည့်ပြန်ပြီးထုတ်လွှင့်ပေးတာမျိုးအောက်မြော်နားဆင်နိုင်ကြပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ဒီမကြခင်အဆုံးသတ်တော့မှာပါ။အခုကြံနေသေးတဲ့ချိန်မှာတော့နောက်ဆုံးရသတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေတလှည့်ပြောပြပေးပါအောင်ရှင်။
ကျင်းပနိုင်ငံမှာပြီးခဲ့တဲ့သတင်းပတ်အတွင်းအစိုးရရဲ့ထိုးစစ်ဆင်မှုတွေကြောင့်လူတွေတောင်းတဲ့ချီအိုးအိမ်တွေဆွန့်ခွာထွက်ပြေးခဲ့ရတဲ့နိုင်ငံအနောက်တောင်ပိုင်းမှာတိုက်ခိုက်မှုတွေချက်ချင်းရပ်ဖို့ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတိုက်တွန်းလိုက်ပါတယ်။ဒေသတွင်းလက်နက်ကိုင်တွေကိုနှိမ်နင်းတဲ့ဆီးရီးယားစစ်တပ်ရဲ့ထိုးစစ်ဆင်မှုတွေအတွင်းအင်အားအလုံးအကျုံသုံးဆောင်ရွက်နေတာတွေအရက်သားတွေဘေးလွတ်ရာတိမ်းရှောင်နေတဲ့လမ်းကြောင်းတွေပါမချန်တိုက်ခိုက်နေတဲ့ဆိုတဲ့သတင်းတွေကအင်မတန်ကိုစိုးရိမ်စရာကောင်းလာတဲ့အကြောင်းအတွင်းရေးမှူးချုပ်ရဲ့ပြောခွင့်ရကတင်းနာနေတော့ကပြောပါရရှင်။အာဖဂန်နစ္စတန်နိုင်ငံမှာတာလီဘန်တွေကအစိုးရစစ်ဆေးရေးစခန်းကိုခြုံခိုးတိုက်ခိုက်တာကြောင့်လုံခြုံရေးတပ်ဖွဲ့ဝင်အနည်းဆုံး15ဦးသေဆုံးခဲ့ပါတယ်။တာလီဘန်တပ်ဗုံတွေရဲ့တိုက်ခတ်မှုတွေဇက်တိုက်ပို့ပြီးတော့ဖြစ်လာနေချိန်မှာနိုင်ငံမြောက်ပိုင်းဘဲလ်ခ်ပြည်နယ်မှာအခုလိုထပ်ပြီးတော့တိုက်ခိုက်ခံရတာဖြစ်တယ်လို့ဒေသခံအရာရှိတွေကပြောပါတယ်။မြောက်ကိုရီးယားနိုင်ငံကရန်လိုတဲ့လုပ်ရပ်တွေပြန်ပြီးတော့စတင်လာတဲ့အပေါ်တုံ့ပြန်ရမှာညှဉ်းညွတ်မှုရှောင်ရှိကြောင်းပြသတဲ့အနေနဲ့တရုတ်နိုင်ငံကဒီတောင်ကိုရီးယားနဲ့ဂျပန်နိုင်ငံတို့ကိုဖိတ်ခေါ်ပြီးတော့သုံးနိုင်ငံထိပ်သီးဆွေးနွေးပွဲဒီကနေ့ကျင်းပခဲ့ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေတို့တရုတ်ဝန်ကြီးချုပ်လီကစ်ချန်ကဒီနိုင်ငံအနောက်တောင်ပိုင်းချန်ဒူးမြို့မှာကြိုဆိုတွေ့ဆုံခဲ့တာဖြစ်ပါတယ်။မြောက်ကိုရီးယားရဲ့ရန်လိုတဲ့လုပ်ရပ်တွေဟာသူ့နိုင်ငံအတွက်ရောတခြားနိုင်ငံတွေအတွက်ပါအကျိုးရှိတဲ့လုပ်ရပ်မဟုတ်ဘူးလို့တရုတ်ဝန်ကြီးချုပ်လီကဆွေးနွေးပွဲအဖွဲ့မိန့်ခွန်းမှာပြောဆိုသွားပါတယ်။အိန္ဒိယနိုင်ငံကအငင်းပွားစရာနိုင်ငံသားဖြစ်မှုဥပဒေကိုပြန်ရုပ်သိမ်းပေးဖို့ရာနဲ့ချီတဲ့ចောင်းသူចောင်းသားတွေနဲ့တက်ကြွလှုပ်ရှားသူတွေနယူးဒယ်လီမြို့ကလမ်းမတွေမှာဒီကနေ့လည်းဆက်လက်ချီတက်ဆန္ဒပြနေကြပါတယ်။လွှတ်တော်အနားမှာရှိတဲ့ဂျန်တာမာတာအရက်ကိုချီတက်လာတဲ့ဆန္ဒပြသူတွေကမတို့အားလုံးအိန္ဒိယနိုင်ငံသားတွေဖြစ်တဲ့ဆိုရယ်စာတန်းကြီးကိုထိတ်ဆုံးကခံပြီးတော့ဝန်ကြီးချုပ်နရေန္ဒရာမိုဒီနဲ့ဒီရက်တက်ဘက်ကိုစန့်ကျင်တဲ့ကြွေးကြော်တမ်းတွေအော်ဟစ်ဆန္ဒပြခဲ့ကြပါတယ်ရှင်။
သတင်းကျဉ်းချုပ်ကိုမက်ခင်ဖြူထွေးကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အင်္ဂါညအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုအောင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Distar Wirarep ဖြစ်ပါတယ်ရှင်။ကျွန်မကစုမုံမှာဒီညအစီအစဉ်မှုဖြင့်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။ Christmas ပွဲတော်ကာလနဲ့တစ်တစ်ကူအခါသမယမှာ VOA ရဲ့သတင်းရှင်တွေနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းကိုစိတ်နှစ်ပါးပျော်ရွှင်ငြိမ်းချမ်းကြပါစေလို့စုမုံကောင်းတောင်းပေးပါတယ်ရှင်။
This program has come to you from the Voice of America, Washington.